Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ12ရက်တနင်္လာနေ့ညပိုင်း9:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့51တို့ကနေတက်ထုံးလွှင့်နေပါပြီရှင်မနင်္ဂလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပေးဆက်တော်မှာပါ
ကျမကတော့ဆုမြတ်မော်ပါရှင်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာအချိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ30ထက်မနည်းရှိနေပါပြီသတင်းတော်ကာရှိုဂျီအသက်ခံရခြင်းတို့ကအစံဖမ်းထားတာကိုတူရကီကပေးနာထောင်လို့ကနေဒါနိုင်ငံကကြားခဲ့ရပြီလို့ကနေဒါသမ္မတကဒီကနေ့ပြောကြားလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ
်ကောင်းပါပြီဒုက္ခတွေရေကုန်းတိတ်ကရှိရှိပြန်လာနိုင်ရင်မြန်မာအစိုးရနဲ့စစ်တကလုံခြုံရေးအပြည့်အဝစီစဉ်ပေးပြီးတော့ခိုင်မာတဲ့ဘဝအာမခံချက်တွေနဲ့နေရာရင်းမှာပြန်လည်နေရာချတာပြဖို့နိုင်ငံတကာကလှူလာနေတဲ့သတင်းမှာကတော့
ဒီကနအုပ်နှစ်ထောင်ကိုတော့ဆန်းပြီးတော့လက်ခံတယ်ဒီချုပ်ဒီ UN တွေဘာလို့ວ່າလဲ NGO တွေချုပ် agency တွေတိုက်မှာမဟုတ်ဘူးလေနော်ဒါကြောင့်လဲဒီလိုမှဆန်းမလုပ်လို့ရှိရင်ဘယ်လိုဖြစ်လာမလဲဆိုတော့
ရိုဟင်ဂျာဒုက္ခတွေအရေးလေးလာတုံ့တက်နေတဲ့ဒေါက်တာခင်ဇော်ဝင်းပြောတော်တာပါပြည်စုံတော်နောက်ပိုင်းမှာကြားမှာပါဒါအပြင်အကြောင်းမျိုးမျိုးကြောင့်ဒေတာပေါင်းစုံကနေနေရစွန့်ခွာခဲ့ရသူတွေနေရပြန်မလာနိုင်ခင်မြေလို့မြေရန်ဥပဒေကိုအစိုးရကပြင်ဆင်မယ်ဆိုရင်စက်တနာကိုကြီးလာနိုင်ရဲ့ဆိုပြီးမြေရကိစ္စလှုပ်ရှားဆောင်ရွက်သူတွေကတတိပင်းနေတဲ့တဲ့နဲ့ဘန်ကောက်ကစက်သားစင်ုံတစ်ခုမှာမြန်မာအလုပ်သမားအချင်းချင်းအုပ်စုဘွယ်ရန်ဖြစ်လို့လူတေဆုံးရတဲ့တဲ့တွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမဆူမြတ်မောနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာအချိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေတဲ့မီးကြောင့်တေဆုံးသူ30ထက်မနည်းရှိနေပါပြီမီးကူးစက်မှုကိုစိုးစီတဲ့၆တွေးတဲ့ရာသီဥတုနဲ့လေတိုက်နှုန်းပြင်းထန်မှုကအ ਨੇ စုံအင်္ဂါနေ့အထိဆက်ပြီးဖြစ်နေလိမ့်အောင်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်မြောက်ပိုင်းမှာရှိတဲ့ဒီပြည်နယ်မြို့တော်ဆက်ခရမန်တိုမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲကစတင်လောင်ကျွမ်းနေတဲ့မိကြောင့်တေဆုံးသူ29ယောက်ထက်မနည်းရှိနေပြီး128ယောက်ရဲ့အခြေအနေကိုလည်းအတိမပြုနိုင်သေးပါဘူးပြည်နယ်မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့မိရဲ့25ရာခိုင်နှုန်းလောက်ကိုထိန်းထားနိုင်ပြီလို့မိသက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်မီးကြောင့်အဆောက်အဦပေါင်း 6,600 လောက်ပျက်စီးခဲ့ပါတယ်။တခါဒီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကနှစ်နေရာမှလည်းမီးလောင်ကျွမ်းနေပြီးတော့ Hail Fire ကို95ရာခိုင်နှုန်းနဲ့ Woolsey Fire ကို15ရာခိုင်နှုန်းလောက်ထိန်းထားနိုင်ပါပြီ။တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကြောင့်နှစ်ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကြီးကိုမီးသက်ဖွဲ့ဝင် 8,000 ကျော်စ조사နှိမ့်တက်နေကြပါတယ်။ပိုင်ဆိုင်မှုတွေထဲကနိုင်တဲ့လောက်သာတည်ပြီးတော့ဘေးလွတ်ရာထွက်သွားနေရသူတောင်းနေချီပါတယ်အခုလောင်ကျွမ်းနေတဲ့မီးကြောင့်ပျက်စီးဆုံးရှုံးမှုကပြည်내တမိုင်းမှာအဆိုးဆုံးဖြစ်ပါတယ်ပြည်내မြောက်ပိုင်းမှာလောင်နေတဲ့မီးကို Campfire တောင်ပိုင်းမှာလောင်နေတဲ့မီးကို Woolsey Fire နဲ့ Hail Fire လို့သုံးနှုန်းခေါ်နေကြပါတယ
်တူရကီနိုင်ငံ Istanbul မြို့က Sorry ကောင်စုံရုံမှာ Sorry သတင်းတော့ Jamal Khashoggi အသက်ခံရတဲ့အတန်းဖိုင်ကိုတူရကီနိုင်ငံကပြည်ပို့လို့ကနေဒါနိုင်ငံကနားထောင်ခဲ့ရတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကပြောလိုက်ပါတယ်တူရကီဘက်ကပြပို့ထားတဲ့ဒီအတန်ဖိုင်ကိုကနေဒါကရခဲ့တယ်လို့ကနေဒါဝန်ကြီးချုပ်ကဒီကနေ့ပြောခဲ့တာပါတူရကီသမ္မတရေဂျက်ထာယီအာရိုဝန်ကသူ့အနေနဲ့အတန်ဖိုင်ကိုဗြိတိန်ပြင်သစ်ဂျာမနီဆော်ဒီနဲ့အမေရိကန်ပြည်ထောင်စုတွေကိုပြပို့ခဲ့တယ်လို့စနေနေ့ကပြောပါတယ်ခါရှိုဂျီအစ္စတန်ဘူးမှာရှိတဲ့ဆော်ဒီကောင်စုဝန်ရုံးကိုအောက်တိုဘာ၂ရက်နေ့ကတွားရောက်ပြီးတဲ့နောက်မှာတည်ဆုံသွားတာဖြစ်ပါတယ်အစောပိုင်းတုန်းကတော့ခါရှိုဂျီအဆော်ဒီကောင်စုဝန်ရုံးကပြန်ထွက်သွားပြီးတော့ဘယ်မှာရှိတယ်ဆိုတာကိုမသိကြောင်းအဲ့ဒီနောက်ခါရှိုဂျီအရုံးရင်ဆန်ခတ်ထိုးကျရင်းနဲ့တည်ဆုံသွားတာဖြစ်တယ်ဆိုပြီးတော့ဆော်ဒီဘက်ကတော့ပြောပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ခါရှိုဂျီရဲ့လေဗင်ကိုနောက်ကနေချုပ်ထားစင်မှာတည်ဆုံသွားတာဖြစ်တယ်ဆိုပြီးတော့ဆော်ဒီဘက်ကထပ်ပြောပါတယ်ဆော်ဒီအစိုးရရဲ့အရှိနေဒီဘက်ကတော့ဒီတပ်ဖြတ်မှုဟာကြိုတင်ကြံစီခဲ့တာဖြစ်တယ်လို့ပြောကြလိုက်ပါတယ်ဒါပေမဲ့ဘသူကစီစဉ်ပြီးတော့အမိန့်ပေးခဲ့တယ်ဆိုတာကိုတော့မပြောခဲ့ပါဘူးခင်ဗျာ
ဂျော်ဒန်မြစ်အနောက်ဘက်ဂါဇာဒေသမှာအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အတွက်ပါရီမျိုးတော်ရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူဟာပြင်သစ်ခရီးစဉ်ဖြတ်ပြီးတော့အစ္စရေးကိုပြန်သွားခဲ့ပါတယ်ပထမကဘာစစ်ပွဲပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုအစ္စရေးဝန်ကြီးချုပ်ကပါရီမျိုးတော်မှာတက်ရောက်ခဲ့တာပါပါလက်စတိုင်း6ယောက်နဲ့အစ္စရေးစစ်သား1ယောက်တေဆုံးခဲ့တဲ့တိုက်ခိုက်မှုတွေဘာကြောင့်ဆဖြစ်တယ်ဆိုတာအခုထိရှင်းရှင်းမသိရသေးပါဘူးဟာမတ်စ်အဖွဲ့တပ်မှုတယောက်ကိုဖမ်းဆီးနိုင်ဖို့အစ္စရေးကဂါဇာမှာလျှို့ဝှက်စစ်ဆေးတခုလုပ်နေတယ်လို့ဟာမတ်စ်အဖွဲ့ဘက်ကပြောပါတယ်ဒီကိစ္စကိုဖုံးကွယ်လမ်းလွှဲတဲ့အနေနဲ့အစ္စရေးတို့ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်အထူးတပ်ဖွဲ့စစ်ဆင်ရေးလို့ဆိုတဲ့စစ်ဆင်ရေးနဲ့ပတ်သက်လို့တော့အစ္စရေးဘက်ကအသေးစိတ်ထုတ်ပြောခြင်းမရှိပါဘူးဂါဇာဒေသဘက်ကိုအစ္စရေးဘက်ကနေပြီးတော့ရော့ကက်ဒုံးကျည်တော်တော်များများနဲ့ပစ်ခတ်ခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရဲစစ်ဆေးရေးဂိတ်တစ်ခုနီးမှာဒီကနေ့အသေးခံမုန်းခွဲတိုက်ခိုက်သူတအူးကဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်ရ ရဲမှုရန်နေပါဝင်လူ6ဦးထပ်မံတေဆုံးပြီးတော့အနည်းဆုံးလူ20လောက်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တေဆုံးသူ6ဦးထဲမှာအမျိုးသမီး3ဦးပါဝင်ပြီးတော့အမျိုးသား2ဦးနဲ့စစ်တပ်မိသားစုဝင်2ဦးဖြစ်တယ်လို့ဆိုပါတယ်။ကပူးမြို့နယ်ကျောင်းတကျောင်းနားကရဲစစ်စေးဂိန်းနာကိုလမ်းလျှောက်လာပြီးတော့ဖောက်ခွဲသမားကသူ့ဘာသူဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အခုချိန်ထိဘယ်ဖွဲ့စည်းကမှသူတို့ရဲ့လက်ချက်ဆိုပြီးတော့ပြောဆိုတာတော့မရှိသေးပါဘူး။ဖောက်ခွဲတိုက်ခိုက်တဲ့နေရာမှာတိုက်ခိုက်မခံရခင်တနအီလောက်ကအာဖဂန်နစ္စတန်နိုင်ငံတွင်းပြည်နယ်တစ်ခုကလုံခြုံရေးအားနည်းချက်တွေကိုထောက်ပြပြီးတော့ရာနဲ့ချီတဲ့လူတွေစုဝေးဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညာလိုင်းဒိုမီတာ25 kHz 1180တို့ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညာပိုင်းနိုင်ငံတကာသတင်းတွေကိုတနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြတင်ညပေးနေပါတယ်။အာဆီယံဒေသကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့အတွက်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းဖိတ်ခေါ်လိုက်ပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့တနင်္လာနေ့ကျင်းပတဲ့ဒီအာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေး ABIS 2018မိန့်ခွန်းနဲ့မှာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံရေးကိုဒေါအောင်ဆန်းစုကြည်တိကထားပြောကြားခဲ့တာပါ။စီးပွားရေးလုပ်ငန်းတွေလုပ်ကြရတာလွယ်ကူစေဖို့နိုင်ငံထဲမှာဘာတွေပြင်ဆင်ထားရဲဆိုတာကိုရှင်းပြသလိုမြန်မာနိုင်ငံရဲ့အားသာချက်တွေကိုလည်းအထူးအသားပေးပြီးတော့မင်းကွန်းထဲမှာပြောသွားပါရစေ။စိုက်ပျိုးရေးကဏ္ဍနဲ့ဆက်ဆက်လုပ်ငန်းတွေ၊ငားလုပ်ငန်း၊ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေရှိတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါရစေ။အကျိုးအမြတ်များတဲ့ရေနံနဲ့သဘာဝတန်ခွေတူးဖော်ရေးကလည်းနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်မြန်ဆန်အောင်လို့အထောက်အကူဖြစ်မယ်လို့ပြောပါရစေ။မြန်မာနိုင်ငံအနေနဲ့စင်ကာပူအပါအဝင်ဖွံ့ဖြိုးတိုးတက်နေတဲ့တခြားအာဆီယံနိုင်ငံတွေသာမကကမ္ဘာကြီးကိုအမိလိုက်နိုင်ဖို့အတွက်အပြေးလိုက်ဖို့လိုတယ်လို့လည်းဆိုရတာဝန်ရှိသူတွေစီးပွားရေးအကြီးအကဲတွေတက်ရောက်တဲ့ဒီအာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကမိန့်ခွန်းပြောကြားခဲ့ပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲတွေကိုတော့အင်္ဂါနေ့ကနေပြီးတော့ကြာတာရင်းနေ့အထိကျင်းပသွားမှာဖြစ်ပြီးစင်ကာပူမှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးတွေကိုဒီအမေရိကန်ဒုသမ္မတမိုက်ပန့်၊ရုရှားသမ္မတဗလာဒီမီယာပူတင်၊တရုတ်ဝန်ကြီးချုပ်လီကေချန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လည်းတက်ရောက်ချဖို့ရှိပါတယ်။
အာဆီယံ၈ထောင်အစနိုင်ငံတွေရဲ့စီးပွားရေးဆိုင်ရာဝန်ကြီးတွေဟာပထမဆုံး e-commerce သဘောတူညီချက်ကိုဒီကနေ့နိုဝင်ဘာ၁၂ရက်နေ့မှာလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်။အာဆီယံဒေသတွေမှာတနိုင်ငံနဲ့တနိုင်ငံကြားအင်တာနက် online ကိုအခြေခံတဲ့ e-commerce ကူးတန်းရောင်းဝယ်မှုလွယ်ကူချောမွေ့စေဖို့အတွက်အခုလိုသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီသဘောတူညီမှုကိုရဖို့အတွက်အာဆီယံဖွဲ့ဝင်နိုင်ငံတွေဟာပြီးခဲ့တဲ့ဇွန်လကစတင်ပြီးတော့၉ချိန်ဆွေးနွေးပြောဆိုခဲ့ကြပြီးတော့အခုလိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။ဒါဟာအာဆီယံဖွဲ့ချက်မှာ e-commerce နဲ့ပတ်သက်ပြီးတော့ပထမဆုံးသဘောတူညီမှုလည်းဖြစ်ပါတယ်။ဒီသဘောတူညီချက်က e-commerce အသုံးပြုတဲ့နေရာမှာယုံကြည်စိတ်ချတဲ့ဝန်ကြီးတစ်ခုဖြစ်ပေါ်လာအောင်မြင့်တဲ့ဆောင်ရွက်သွားဖို့ဖြစ်တယ်လို့စင်ကာပူနိုင်ငံရဲ့ကုန်သွယ်ရေးနဲ့စက်မှုဝန်ကြီးချန်ချွန်စင်းကလက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်ခင်ဗျာ
။ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပို့ပယ်ဆိုရင်သူတို့ပြန်လို့တဲ့စင်တာနဲ့ဘေးကင်းလုံခြုံရေးဂုဏ်သိက္ခာကိုလေးစားဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဝဇာကဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းသွားလာမှုဆိုင်ရာဘီရိုဒူလက်ထောက်ဝန်ကြီးဒီရစ်ချတ်အော်ဘရိုက်ကပြောကြားခဲ့ပါတယ်
The conditions on the ground in the areas of potential return are not adequate to support
တွေ့မြင်ရတဲ့လက်တွေ့အခြေအနေတွေအရဒုက္ခသည်တွေပြန်နေရမယ့်နေရာမှာရေရှည်ရပ်တည်နိုင်အောင်လုံလောက်တဲ့အနေအထားမျိုးမတွေ့ရသေးဘူးလို့အမေရိကန်ဒုတိယလက်ထောက်ဝန်ကြီးအော်ဘရိုက်ပြောသွားတာပါလိုအပ်တဲ့လူမှုအတိုင်းဝိုင်းကြားလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လို့ကုလသမဂ္ဂနဲ့အကူအညီပေးရအဖွဲ့အစည်းတွေရခိုင်ပြည်နယ်ကိုတွားရောက်နိုင်ခွင့်ကိုလည်းမြန်မာအစိုးရနဲ့အမြဲတစေဆွေးနွေးတောင်းဆိုနေတယ်လို့ဝန်ကြီးအော်ဘရိုက်ကပြောပါတယ်။မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာလို့သုံးနှုန်းတာကိုလက်မခံပါဘူး။အခုလားလေပိုင်းကစပြီးတော့ဒုက္ခသည်တွေကပထမဆုံးအတုပ်အဖြစ်2000လောက်ကိုစတင်လက်ခံမယ်လို့မြန်မာဘက်ကသဘောတူထားပါတယ်။ဝန်ကြီးရစ်ချတ်အော်ဘရိုက်နဲ့အဖွဲ့ဟာကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာတွားရောက်ခဲ့ပါတယ်။အခြေအနေတွေကိုပို့ပြီးတော့နားလည်သဘောပေါက်နိုင်အောင်တွားရောက်လေ့လာတဲ့ပုံမှန်ခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဘလို့အကူအညီတွေပေးတယ်တယ်လဲသိရအောင်လို့လူမှုအတိုင်းဝိုင်းအလုံးကပြည်သူတွေနဲ့ပြောဆိုဆွေးနွေးဖို့အတွက်တွားရောက်တာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။
2018အရှိတောင်အားရှာအာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့မြန်မာအသင်းကပွဲဥဒ်မှာအနိုင်ရသွားပါတယ်။မြန်မာအသင်းအောက်စုဖွင့်ပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားအသင်းနဲ့မန်လေးမြို့က မန္လာတီရီအာဂဒါကွန်ကြီးမှာဒီကနေ့ကစားခဲ့ကြတာမှာမြန်မာက၄ဂိုးတကုန်းနဲ့နိုင်ရသွားပါတယ်။ဒါပေမဲ့ဒီပွဲမှာကမ္ဘောဒီးယားအသင်းကဂိုးအရင်သွင်းခဲ့လို့ပထမပိုင်းအပြီးမှာကမ္ဘောဒီးယားကတကူကူမရှိနဲ့ဥဆောင်နေခဲ့တာပါ။ဒုတိယပိုင်းမှာတော့ကမ္ဘောဒီးယားအသင်းကမြန်မာဘက်ကိုအပြန်အလှန်တိုက်စစ်ဆင်ကစားပြီးဂိုးသွင်းခွင့်ရခဲ့ပေမဲ့မြန်မာဂိုးသမားလက်ဆွမ်းပြကာကွယ်နိုင်ခဲ့လို့ဂိုးထပ်မရပဲမြန်မာကဒုတိယပိုင်းမှာ၄ဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာမြန်မာအသင်း၄ဂိုးတကုန်းနဲ့နိုင်ပြီး၃ပတ်ရယူနိုင်ခဲ့တာဖြစ်ပါတယ်။မြန်မာအတွက်ဂိုးတွေကိုတော့လိုင်းမဘူးက၂ဂိုးတန်းထအောင်နဲ့စီသူအောင်တို့ကတကိုးစီတင်းပြခဲ့တာပါ။အုပ်စုအေမှာတော့မြန်မာအသင်းနဲ့ဒူဗီယက်နမ်မလေးရှားကမ္ဘောဒီးယားလာအိုတို့ပါဝင်ပြီးတော့အုပ်စုဘီမှာတော့လက်ရှိချန်ပီယံထိုင်းအင်ဒိုနီးရှားစင်ကာပူဖိလစ်ပိုင်နဲ့တီမော်လက်စတီတို့ပါဝင်တာဖြစ်ပါတယ်။မြန်မာအသင်းဟာ16ရက်နေ့မှာတော့လာအိုအသင်းကိုဝေးခွင်းမှာတောက်ကစားမှာဖြစ်ပြီးတော့20ရက်နေ့မှာတော့ဗီယက်နမ်အသင်းနဲ့ရန်ကုန်မှာပြန်ကစားရမှာပါ။အဲ့နောက်24ရက်နေ့မှာတော့မလေးရှားအသင်းနဲ့ကွာလာလမ်ပူမြို့မှာအုပ်စုနောက်ဆုံးပွဲစဉ်ကိုကစားရမှာဖြစ်ပါတယ်ခင်ဗျာ။
အရှိတောင်အာရှတဝန်ဒီနှစ်ထဲဖတ်မိတဲ့စိတ်ကြွဆေးပြအရေးအတွက်အရမြန်မာနိုင်ငံကနေပြီးတော့ methamphetamine စိတ်ကြွဆေးပြထုတ်လုပ်မှုနောက်ထပ်စံချိန်တင်များမယ်လို့ညီညွှန်းပြနေပါတယ်။2018ခုနှစ်ပထမ3လအတွင်းမှာမြန်မာနိုင်ငံမှာဖတ်မိတဲ့စိတ်ကြွဆေးပြ6တန်းရှိပါတယ်။မလေးရှားနိုင်ငံမှာလည်းမြန်မာနိုင်ငံကထုတ်တယ်လို့ဆိုတဲ့ crystal methamphetamine 1.2 တန်းမိလာကတင်စီရမိပြီးတော့ဒါဟာစံချိန်တင်အများဆုံးဖြစ်ပါတယ်။ကမ္ဘာပေါ်မှာဒီမြန်မာနိုင်ငံဟာဘိန်းဆိုင်ပြိုးမှုဒုတိယအများဆုံးဖြစ်ပြီးတော့methamphetamine စိတ်ကြွဆေးပြထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ကုလသမဂ္ဂမူရဆေးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေး UNODC ကပြောပါတယ်။မူရဆေးဝါးပြဿနာထိထိရောက်ရောက်ကိုင်းတွဲဖြေရှင်းရေးအတွက်မဟာဗျူဟာဓာတ်တွေရှာဖွေနိုင်ဖို့အတွက်အာရှပစိဖိတ်ဒေသကဒီမူရဆေးတိုက်ဖြတ်ရေးတာဝန်ရှိသူတွေနေပြည်တော်မှာပြီးခဲ့တဲ့သတင်းပတ်ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။စိတ်ကြွဆေးပြတွေထုတ်လုပ်ရမှာတုံ့ဆွဲတဲ့ဓာတုပစ္စည်းတွေမြန်မာနိုင်ငံတဲ့ဘလို့လမ်းကြောင်းကနေပြီးတော့ဝင်လာတယ်လဲဆိုတာကိုပထမဆုံးအကြိမ်အာရုံစိုက်ဆွေးနွေးခဲ့ကြပါတယ်။
တနင်္လာနေ့ညပိုင်းနောက်ဆုံးသတင်းတွေကိုမဆူမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာရော Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာပါထုတ်လွှင့်ချိန်နဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ဒုက္ခသည်တွေဂုံးသိက္ခာရှိရှိပြန်လာနိုင်ရင်မြန်မာအစိုးရနဲ့စစ်တပ်ကလုံခြုံရေးအပြည့်အဝပေးစီစဉ်ပေးပြီးတော့ခိုင်မာတဲ့ဘဝအာမခံချက်တွေနဲ့နေရာရင်းတွေမှာပြန်လည်နေရာချတာပေးမယ်ဆိုရင်နိုင်ငံတကာရဲ့စိုးရင်ချက်တွေနဲ့ဒုက္ခသည်တွေရဲ့စိတ်ပူပင်မှုတွေကိုလျော့ပါစေမယ်လို့ဒုက္ခသည်အရေးအကဲခတ်ကသုံးသပ်ပါတယ်။ဘင်္ဂလားဒေ့ရှ်ပဲရောက်နေတဲ့တိုင်ကနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကပထမဆုံးအတုပ်ကိုအခုနိုဝင်ဘာလ15ရက်နေ့မှာပြန်လည်ခေါ်ယူဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစီစဉ်နေပါတယ်။ဒုက္ခသည်တွေဖက်ကတော့နိုင်ငံသားအခွင့်အရေးအပြည့်အဝပေးပြီးမာရေးပညာရေးစတဲ့အခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအာမခံမယ်ဆိုရင်ပြန်လာဖို့အသင့်ရှိတယ်လို့တော့ဆိုနေပါတယ်။ပြန်လာကြတော့မယ့်ဒုက္ခသည်တွေအရေးသုံးသပ်ချက်တွေကိုမဆူမုံကစူးစီးတင်ပြထားပါတယ်ရှင်
။လာမယ့်ကြာသပတေးနေ့နိုဝင်ဘာလ15ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိန်းရှောင်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းအနက်ကပထမဦးဆုံးအုပ်စုလိုက်အနေနဲ့ဒုက္ခသည်2000မြန်မာနိုင်ငံဘက်ကိုအတုပ်လိုက်ပြန်လာဖို့ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရတွေစီစဉ်ထားပါတယ်။ဒီဒုက္ခသည်တွေနေရရင်ပြန်ဖို့အတွက်သူတို့တဦးချင်းဆန္ဒနဲ့အညီဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိပြန်နိုင်ရေးဒုက္ခသည်တွေကိုယ်တိုင်အရင်သွားလေ့လာဖို့မြန်မာအစိုးရဘက်ကခွင့်ပြုပေးဖို့ကိုလည်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမနေ့တနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်နှိုးဆော်တိုက်တွန်းထားပါတယ်။အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေပြန်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်ပူပန်နေကြပေမဲ့လို့ရေရှည်ပြဿနာကိုပြေလည်အောင်ဖြေရှင်းနိုင်ဖို့ပထမဆုံးအတုပ်ပြန်လာမဲ့ဒုက္ခသည်တွေကိုပြန်လည်ခံမဲ့အစီအစဉ်တွေကိုအောင်မြင်အောင်ဆောင်ရွက်တင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်အရေးလေ့လာသုံးသပ်နေသူဒေါက်တာခင်စောဝင်းကရှုမြင်ပါတယ်
။ဒီကနဦး2000ကိုတော့စမ်းပြီးတော့လက်ခံတင်တယ်။ဒီချို့ဒီ UN တွေဘာလို့ကလဲချို့ agency ရဲ့စိတ်မှမဟုတ်ဘူးလေ။နော်ဒါတော့လေဒီလိုမှစမ်းမလို့လို့ရှိရင်ဘယ်လိုဖြစ်လာမလဲဆိုတာဘယ်သူမှပြောလို့မရဘူးဒီလိုပဲဆက်ပြီးတော့သွားရမှာလားဟိုမှာကြည့်မှဆင်ဒုက္ခဒုက္ခတွေနေလေနော်ဟိုကပြည်သက်ကဟိုကတောင်းတယ်လို့ဒါတွေအကုန်လုံးပြည့်စုံမှပြန်လာမယ်ဆိုလို့ရှိရင်လေကျော်ကိုကြာလိမ့်မယ်အကောင်းဆုံးလက်တွေ့ကျက်ကစဉ်းစားမယ်ဆိုရင်ကနအုံး2000ကိုတော့စမ်းပြီးတော့လက်ခံတင်တယ်နော်သူတို့အနေနဲ့ကလည်းငါအစိုးရဘက်ကလည်းဒီဥစ္စာကိုအောင်မြင်အောင်လို့သူတို့အနေနဲ့ကြိုးရတော့မှာပဲဘယ်တော့ပဲပြည်သက်မှသဘောထားကွဲဆိုတော့ပြောမှဆင်ဒီဥစ္စာက breakthrough တစ်ခုဖြစ်ဖို့အတွက်ငန်းစာပေါ်လာနေလို့မြင်ပါတယ်
အဓိကကတော့မြမအစိုးရဘက်ကနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေကိုရောပါသွားအောင်နဲ့ဒုက္ခသည်တွေယုံကြည်စိတ်ချမှုရှိအောင်သူတို့တောင်းဆိုနေတဲ့နိုင်ငံသားအခွင့်အရေးအခြေခံလူ့ခွင့်ရေးစတဲ့တောင်းဆိုချက်တွေကိုလက်တွေ့ကျကျလုံခြုံရေးအာမခံချက်ပေးပြီးစနစ်တကျစီစဉ်ပေးသင့်တယ်လို့လည်းဒေါက်တာခေဇော်ဝင်းကအကြံပြုပါတယ်
ဝင်းကြီးပြကသွားပြီးတော့နားမဲ့ဒုက္ခသည်တွေကိုကြိုလိုက်ကြိုပြီးတော့ကင်မင်းတို့ဒီမှာယာယီနေရာချထားပေးမယ်နော်အာမခံချက်ကိုတခုတော့တတိရှိရှိနဲ့ပေးရလိမ့်မယ်တော်တန်းနိုင်တဲ့လုပ်ပေးမယ်ပြန်လာခဲ့ကြပါသေးပြီးတော့ပြေးရမှာပဲ litmus test ပေါ့တကယ်လှုပ်ချင်းအဖြစ်ဒီဥစ္စာတန်းလိုက်တာပဲနည်းနည်းလေးစွန့်စားရဲတဲ့လူတွေပြန်လာကြပါစေပေါ့ကွာအဲ့ဒီခါကျမှဒီဘက်ကနေပြီးတော့စကားမတီးပဲနဲ့မြစ်ပတ်တဆဲစကားလို့တွုံးမယ်ကွာနော်မြစ်ပတ်လို့ရှင်တော့ပွားပြီလားမှတ်တော့နော်အရသာအစိုးရရောစစ်ဘက်ကရောနော်ဘလော့စီကစမှန်တယ်လေဘလော့စီတတိရှိရှိအဖြေရှာရဲတဲ့ဆိုပြောတာငါတိုင်းကြီးတွေပြောနေတာ
ဒုက္ခသည်တွေဘက်ကတော့စိုးရိမ်ချက်ကလုံခြုံရေးကိစ္စအပြင် NVC ကတ်ထုတ်ပေးမယ်ဆိုတဲ့အပေါ်မှာလည်းမကြေလည်ကြပါဘူးတချို့ကတော့သူတို့ကိုသူတို့နိုင်ငံသားဖြစ်ပြီးသားတယ်လို့ဆိုပြီးအဲ့ဒီအတွက် NVC ကတ်ကိုလက်ခံလိုက်ရင်နိုင်ငံသားအခွင့်အရေးဆုံးရှုံးမှာကိုစိုးရိမ်တာပါတစ်ဖက်မှာလည်းသူတို့စားဝတ်နေရေးနဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကလည်းရှိပါတယ်ဒါကြောင့်လည်းဒုက္ခသည်တချို့ကတော့နေရက်ပြန်ဖို့အဆင်သင့်မဖြစ်သေးဘူးဆိုပြီးမပြန်လို့ကြပါဘူးပြန်ဖို့မဲ့စရင်ထဲမှာပါတဲ့ဒုက္ခသည်၁၀ခန်းလောက်စခန်းထဲကနေထွက်ပြေးသွားကြတယ်ဆိုပြီးရိုဟင်ဂျာခေါင်းဆောင်တို့ရဲ့ပြောဆိုချက်ကိုကိုးကားပြီးလဲရိုက်တာသတိထားတာကရေးသားပါတယ်ပြန်ပို့မဲ့စည်င်းထဲမှာပါတဲ့ဒုက္ခသည်တွေရဲ့ဆန္ဒဘလို့ရှိတယ်ဆိုတာကိုတော့ VOA ကတီးကြားမေးမြန်းဆက်သွယ်အတည်ပြုလို့မရသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအဒီဘာလုခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်မောင်တော်ဒေသခံကျောင်းဆရာတူဖြစ်တဲ့ဦးမောင်မောင်ကတော့သူတို့ရဲ့စိုးရိမ်မှုတွေကိုအခြေခံထားတဲ့တောင်းဆိုချက်တွေကိုလိုက်ရောပေးမယ်ဆိုရင်ပြန်ဖို့အစီအစဉ်ရှိတယ်လို့ဆိုပါတယ်ဒါကိုမြန်မာအရာရှိတွေလာတော့ကလည်းတင်ပြခဲ့ပြီးဖြစ်တယ်လို့အခုလိုပြောပါတယ
်အတိတ်ကတော့ကိုစင်နာကကျွန်တော်ဤမူလနိုင်ငံဆက်သွားတဲ့ကဘေးဝပြရမီမူလနိုင်ငံရဲ့နေရာချပြရမီကျွန်တော်ချိန်ခဲ့တဲ့ဟုတ်စာဖြစ်စီတွေကိုကျွန်တော်ကိုတင်လေပိုင်ဆိုင်ခွင့်ပြရမီကျွန်တော်စိတ်ပွားရပညာရပါစားရအကုလုံးကိုကျွန်တော်ကိုပြရမီကျွန်တော်ကတော့မြမဆူရဆရာတောင်းဆိုထားတဲ့အချက်လာတွေရှိတယ်လေအဲ့ဒီတောင်းဆိုချက်ကိုသူတို့မြမဆူရလာရောက်ပြီးမှဆိုလို့ကျွန်တော်နိုင်ငံတကာသုံးကနာချပ်ပြီးမှဆိုလို့ကျွန်တော်ကကိုလိုဆော့ဖ်ဆန်ဆန်ပါပဲလို့ကျွန်တော်လည်းမြို့ပြောချင်တယ်
ရခိုင်မြောက်ပိုင်းကနေပြီးတော့တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေးပဲလို့အဲ့ဒီလူတွေနေရရင်ပြန်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဆောင်ရွက်နေတာဖြစ်ပါတယ်။အခုသတင်းပတ်အတွင်းမှာတော့တနည်းကိုဒုက္ခသည်150လောက်နဲ့ဆယ်ရက်ကျော်ကြာကာလအတွင်းစုစုပေါင်းဒုက္ခသည်2000ကိုပထမဦးဆုံးအတုပ်ဖြစ်တဲ့စတင်လက်ကတ်ထုတ်မှဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲတရားချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကမနေ့တနည်းကိုနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင
်မဆုမွန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကလည်းတင်လာနေကြပဲအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အမြင့်လို့မြေရိုင်းဥပဒေရေးဆိုင်ရာသတင်းဖက်ဆက်ရအောင်ပါပြည်ရင်းစစ်ကြောင်နေရာစွန့်ခွာနေရတဲ့သူတွေပြပထွက်ပြီးတော့အလုံလုံးနေရတဲ့တိုင်းရင်းသားဒေသကလူတွေအတွက်နေရပြန်လာဖို့အမကန်ချက်မရှိသေးပဲမြေလို့မြေရိုင်းဥပဒေကိုအစိုးရကအကောင့်ထဲပုံမဲဆိုရင်ပြဿနာပိုကြီးသွားနိုင်တယ်လို့ Federal ပြည်ထောင်စုတည်ထောင်ရေးမျှော်မှန်းချက်ကိုထိခိုက်နေတယ်လို့မြေရပြဿနာဆိုင်ရာလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်ဒါအပြင်ဖိနှိပ်မှုတွေလည်းဖြစ်လာနိုင်လို့ဒီဥပဒေကိုဖျက်သိမ်းပေးဖို့အထိတိုင်းရင်းသားဒေသတွေမှာတောင်းဆိုနေပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကအခုလိုသတင်းပေးပို့ထားပါတယ်
ပြောင်စုလွတ်တော်မြေလွတ်မြေလန်းနဲ့မြေရိုင်းများစီမံခန့်ခွဲဖို့ကော်မတီရဲ့ခွင့်ပြုချက်မရှိဘဲမြေကိုအသုံးချမယ်ဆိုရင်ဥပဒေပေါ်မှာ28ကကြီအရာနှစ်နှစ်ကျော်မပိုးရဲထောင်ဒဏ်နဲ့ဒဏ်ဝင်5သိန်းချမှတ်နိုင်ရဆိုပြီးကော်မတီကအခုနှစ်အောက်တိုဘာ30မှာထုတ်ပြန်ထားတာပါမြေလွတ်မြေရိုင်းကိုမှတ်ပုံမတင်ဘူးဆိုရင်တိုင်းသားဒေသခံများစုရဲ့စိုက်ပျိုးမှုတော်များများကိုလက်လွတ်ဆုံးရှုံးရမယ့်နေသားဖြစ်နေပြီးမြေသိမ်းခံရမယ့်အခြေအနေတွေကိုဥတည်နေရလို့ဖက်ဒရယ်တိုင်းသားတောင်သူလေသမားများကွန်ရက်ကပြောပါတယ်တိုင်းသားဒေသတွေမှာအာမခံချက်ရှိတဲ့နိုင်ငံရေးပြောင်းလဲတွေဖြစ်လာမှမြေလွတ်မြေရိုင်းနဲ့ပတ်သက်တဲ့ဥပဒေကိုထုတ်ပြန်သင့်တယ်လို့အဲ့ဒီကွန်ရက်ရဲ့တောင်းရှိသူဦးအောင်လက်ကပြောပါတယ်
။ဘာဖြစ်လို့လဲဆိုတော့အခုဒီမြေကြီးဟာအခုဟိုစစ်ဘေးရှောင်တွေနိုင်ငံသားရောက်နေတာလည်းရှိတယ်၊ပြည်တွင်းမှာလည်းရှိတယ်။အခုဟိုနေရာကိုပြန်လို့ရှိရင်ဒီမြေလွတ်မြေရိုင်းနဲ့မြင်းမြေနေရာမှာကအဆင်မပြေတာတွေရှိတယ်။လွတ်လပ်စွာသူတို့ပြန်နိုင်တဲ့နေရာချထားပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့မြေလွတ်မြေရိုင်းနဲ့ပြဿနာကိုဟိုဥပဒေထုတ်တာတော့တဲ့ပြင်စင်တာတော့လုံမတာကျွန်တော်တို့အတွက်ပြင်မအကျိုးရှိစေမယ်လို့ကျွန်တော်တို့ကဟိုမြင်တယ်နောက်ပြီးတော့မှကျွန်တော်တို့တိုင်းရင်းသားဒေသမှာဒီကဒီမြေလွတ်မြေရင်းဆိုတာကမရှိဘူးဒါကိုဆောက်လိုက်လို့ရှိရင်ကျွန်တော်တို့အတွက်ဒီမြေကိုနောက်တစ်ခါပြန်သိတဲ့ကိစ္စရမျိုးဖြစ်လာမှာဒါကတော့တည်ကြတယ်ဒါတစ်ဖက်ကကြည့်ရင်တော့ပိုင်ဆိုင်မှုကိုအားပေးတယ်အားပေးတယ်လို့ဖြစ်တယ်မဲ့လေတစ်ဖက်ကချက်ရှိလို့ရှိရင်တော့ကျွန်တော်တို့
ตรงนี้ด้วยค่ะจากเด็กเดียวสิเลยแต่ก็น่ากูพูดมั้งที่ทว่าสิเลยลูกที่นี่ลูกก็ให้ลูกขยิบเลยมีลูกมีอะไรลูกทำไมทายมีการสื่อสารดีสังอาจารย์เจ้าสี่เลยลูกสุยากาเตียวงทุบยันทายเก่งขนาดนี้ลูกก็กลับไปลูกมีกุญแจตัวเองมูอุสิตูกาฟูโยกูเปียวว่าเลยเอรีมีพ่อมามีพี่เนี่ยตายนานอยู่ก็กลับไปเปียวลูกว่าบีฟัดเส้นเนี่ยเอามาไปมีอาอุบลีเลยพ่อว่าพ่อลูกว่าเจ้าอุสิตูกาเปียวว่าเลยยังไม่มีอะไรลูกทำไมไล่ตานี่ปัจจุบ ရင်တော့တနည်းအားဖြင့် Federal ဆိုတာဟာ email တက်ဖြစ်သွားမှာဒီလိုမြင်လဲမြင်ရင်ဆိုတော့တကယ်ရှိသလားဆိုတော့တိုင်းရင်းသားဒေသတော်တော်များများတော့ကျွန်တော်နှစ်ပေါင်းများစွာ order လာအလုံးဝမရှိဘူးဆိုတော့တောက်လျှောက်ချက်တီးပြီး order တယ်
စစ်ဆိုးရအဆက်ဆက်အုပ်ချုပ်လာတဲ့အရင်ကာလတွေကမိန့်ညွှန်ကြားချက်တွေနဲ့မြေလွတ်မြေတိုင်းကိစ္စတွေကိုကန့်ကွယ်ခဲ့ရဖြစ်ပြီးအဲ့အာကိုပဲ2012မှာဥပဒေအနေနဲ့ပြဋ္ဌာန်းခဲ့ရပါပြည်ထောင်သတ်မှတ်ချက်တွေပါဝင်တဲ့ပြင်ဆင်ထားတဲ့ဥပဒေကိုတော့ NLD ဆိုရလက်ထက်2018စက်တင်ဘာ17မှာပြဋ္ဌာန်းထားတာဖြစ်ပါတယ်အဲ့ဒီပြင်ဆင်ထားတဲ့ဥပဒေအရဆိုရင်မိမိလောက်ကင်နေတဲ့မြေလွတ်မြေတိုင်းတွေကိုဆက်ပြီးလောက်ကင်ဝင်ရဖို့ဥပဒေပြဋ္ဌာန်းထားတဲ့ရက်ကနေ6လအတွင်းမြင်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုတင်ပြရမှာဖြစ်ပါတယ်။2019ခုနှစ်မလ17ရက်မှာပြီးဆုံးမဲ့သတ်မှတ်ကာလအတွင်းအချိန်မီတင်ပြတာမျိုးမလုပ်ဘူးဆိုရင်တော့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းငွေတန်းထောင်တန်းတွေချမှတ်ခံရမယ့်အလားအလာနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်
။ကုဇော်ထက်သတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မိုင်းရှင်းလင်းရေးတွေမလုပ်နိုင်သေးတဲ့အချိန်မှာပဲရှမ်းပြည်နယ်ဘက်မှာမြေမြုံမိုင်းတန်တည်လို့လူသေဆုံးရတဲ့သတင်းဖက်ဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနယ်မူဆယ်မြို့နယ်တွေမှာမြေမြုပ်မိုင်းနဲ့လက်လုံမိုင်းတွေပောက်ကွဲတာကြောင့်အမျိုးသမီးတဦးနဲ့ကလေးငယ်တဦးသေဆုံးသွားသလို2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံလူမှုကွန်ရက်ရဲ့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်အတွင်းမှာတပ်မတော်နဲ့ဒေသရင်းလက်နက်ကိုင်အဖွဲ့တွေကြားစီရင်တင်းမာနေတယ်လို့ပဲမြေမြုပ်မိုင်းအနယ်ကလည်းကြီးထွားလာနေတာပါ။နှစ်ဖက်စီရင်ပဋိပက္ခတွေကြောင့်မိုင်းရှင်းလင်းရေးလုပ်ငန်းစဉ်ကိုအကောင့်ထဲမဖော်နိုင်သေးဘူးလို့လည်းမိုင်းအကြံပေးအဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ခုံငင်းကျေးရွာနီးတနင်္ဂနွေနေ့ကမြေမြုပ်မိုင်းနှိမ့်ပြီလို့အမျိုးသမီးနှစ်ဦးထိခိုက်ဒဏ်ရာရတယ်လို့သူကတော့မန္တလေးစေယုံကိုတင်ပို့ခဲ့ရမှာတိတ်ဆုံးသွားခဲ့တယ်လို့ကြောင်မဲမြို့စီဝိသလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကပြောပါတယ်။
မိုင်းတောင်းထားတာမိုင်းကွဲတာစပ်ပေးနေတာပေါ့နော်မနေ့ကအစည်းအဝေးရှင်တွေကနေရောက်ယူသမီးကြည့်တာဆိုတော့တယောက်ကမဆွေးရအောင်တယောက်ကတော့ဆွေးရအောင်ကျွန်တော်တို့မန္တလေးကိုတွေ့လိုက်တယ်မန္တလေးရောက်တော့ဆုံးသွားပါလိမ့်မယ်ဆုံးသွားတယ်ကမန္တလေးရောက
်မိုင်းထိမှန်သူတွေကတော့ခုံငင်းရွာကအသက်26နှစ်အရွယ်နဲ့အသက်20အရွယ်အမျိုးသမီးနှစ်ဦးဖြစ်ပါတယ်မြေမြုပ်မိုင်းထောင်ထားတာဟာလက်နက်ကန်ဖွဲ့စည်းတစ်ခုကဖြစ်ပြီးဘယ်ဖွဲ့စည်းဆိုတာအတိအကျမပြောနိုင်သေးဘူးလို့ကြောင်မဲသေတာခန့်သူကပြောပါတယ်တန်ရာရရှိသူမျိုးသမီးသူကတော့ကြောင်မဲဆွေးရုံမှာစေဝါကူတာမှုခံယူနေပါတယ်ကြောင်မဲမြို့နယ်နဲ့နန်းဆန်မြို့နယ်စပိုက်မှာပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းမိုင်းပောက်ကွဲမှုကြောင့်ဒေသခံတချို့တိတ်ဆုံးတာထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်။အလားတူစနေကနေ့တရက်ဆင်းမှာပဲမူဆယ်မြို့မှာလည်းလက်လုံးမိုင်းလိုယူဆရတဲ့မိုင်းတလုံးကိုစော့ကစားရင်းပောက်ကွဲသွားလို့ကလေးငယ်သူတိတ်ဆုံးပြီးတခြားကလေးငယ်သူလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မူဆယ်မြို့ကရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းသွန်းကပြောပါတယ
်။မူဆယ်မြို့ဆန်စော်ရက်ကွဲဆန်စော်လမ်းသုံးလမ်းနဲ့ပါနေထိုင်တဲ့လက်ထိဘူကုံလေးကောင်ပောက်တဲ့အိမ်ကကလေးနှစ်ယောက်ကနေပြီးတော့တက်ထုဘူကုံလေးတစ်ခုကိုယူပြီးတော့ဆော့ကြတယ်ဆော့ကြရင်လည်းသူတို့ခဲနဲ့ထုလိုက်တယ်ဗျပောက်ကွဲပြီးတော့ကလေးတစ်ယောက်ကလက်ပြီးချီတော့ပြက်တယ်ပြီးသွားတယ်ဆယ်နှစ်အရွယ်ကလေးနောက်တော့ဆယ်နှစ်အရွယ်ကသွားကြချီတော့နေခံရရပြီးတော့လာချူစီရင်ကိုဒီလိုမူဆယ်ကရုဏာတင်ရပြီးအမီးညချင်းစီချေချေတော့ကနေပြီးတော့လာချူစီကိုခွဲခွဲပြုတယ်ပို့ပြလိုက်ပါတယ်ဗျသူကမိုင်းလာလက်လုံးမိုင်းလာဆိုတော့မနေ့ကသူတို့လည်းဒီချာမတိနိုင်ဘူးနော်ဆက်ဆက်ရအနေပြီးတော့အဲ့ဒါကိုစီးမှုတော့ယူသွားပါလိမ့်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမသမတော်ပြင်တန်းပလောင် TNL တပ်ဖွဲ့မြောက်ပိုင်းရှမ်းပြည်တပ်ဖွဲ့ SSPP SSC တောင်ပိုင်းရှမ်းပြည်သမတော်တပ်ဖွဲ့ RCSS SSC ကချင်လူလိုက်ရေးသမတော် KNE ဌာနေပြည်သူ့စစ်ဖွဲ့တွေအခြေပြုလှုပ်ရှားရာဒေသဖြစ်ပြီးတိုက်ပွဲတွေအမြဲလိုဖြစ်နေတာပါဒါအပြင်လက်နက်ကဖွဲ့တွေထောင်ထားတဲ့မြေမြုပ်မိုင်းအန္တရာယ်ကလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဦးတောင်းသွန်းကပြောပါတယ်တနင်္လာနေ့တိုင်းဒေသကြီးရေဖြူမြို့နယ်တွင်မှာလဲဝန်ပြည်ထောင်ပါတီနဲ့ကရင်မျိုးရာစီယုံ KNU တို့နေမြင့်ညင်းဘွားဘွေရာဒေသမှာလဲပြီးခဲ့တဲ့လကမြေမြုပ်မှန်းတန်ကြောင့်ဝန်ပြည်ထောင်ပါတီတပ်ဖွဲ့ဝင်တို့နဲ့မွန်ကျေးရွာသားနှုတ်ထိခိုက်တန်ရင်ရရှိခဲ့ပါတယ်လက်ရှိနိုင်ငံရေးအခြေအနေအရမိုင်းရှင်းလင်းရေးလုပ်ငန်းစဉ်ကိုကောင်ဆယ်မဖော်နိုင်သေးသလိုပညာပေးအဆင့်လောက်သာဆောင်ရွက်နိုင်သေးတယ်လို့ MBG ခေါ်မိုင်းကြံပေးဖွဲ့ကဆက်ဆံရေးရာရှိ Justin အငင်းကပြောပါတယ
်အဓိကတော့ဒီနောက်ထပ်ဒီ MBG ရဲ့ချီအောင်ပေါ့နော်ကျွန်တော်တို့ကနာမည်ပြည်သူရှိရ
မိုင်းကြောက်ပြီးဆက်နိုင်ရမရအောင်မိုင်းစပြီးတော့ဆွေးနွေးနေရဘူးလူကမတော်မလာဘူးပေါ့ကျွန်တော်တို့ကဒီပါရမှာ
မိုင်းအန်ဒီရဲ့အသိပညာပေးတယ်ဆိုပေမဲ့လည်းစီရေးပဋိပက္ခဖြစ်ပွားရသေးတာမှာကြေကြေပြန့်ပြန့်လုံနိုင်တဲ့အခြေအနေမရှိသေးဘူးလို့သူကဆိုပါတယ်ပြည်တွင်းစစ်အနှစ်60ကျော်လာတာနဲ့မြမြမြုပ်မိုင်းနေမိလို့ခြေပြတ်လက်ပြတ်တေကြီးတန်ရရရှိသူတွေတောင်ကလန်းကျော်ရှိနေမယ်လို့ခန့်မှန်းထားပါတယ်တိုက်ပွဲဖြစ်ပွားရသေးတာတွင်တိကျတဲ့စီးရင်စရာမဟုတ်ပေမဲ့တိထမကရှိနိုင်တယ်လို့လည်း Justin ငိမ့်ကပြောပါတယ်မြန်မာနိုင်ငံဟာမြေမြုပ်မိုင်းစိုးဝါဆုံအုံပြတဲ့နိုင်ငံစည်းမှာပါဝင်နေစေဖြစ်တယ်လို့လည်းမြေမြုပ်မိုင်းစောက်ကြီးရေးဖွဲ့ရအစည်းအဝေးဆာမှာဖော်ပြထားပါတယ်ခင်ဗျာ
နိုင်ကောင်းအိမ်မှာရှင်အခုတော့ထိုင်းရောက်မြန်မာအလုပ်သမားတွေခက်ရန်ဖြစ်ပွားလို့လူသေးဆုံးရတဲ့သတင်းတင်ပြပါမယ်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံခြားသားအလုပ်သမားတွေကြားမှာရာဇဝတ်မှုမွေးရစေဝါမှုတွေတိုးလာနေတဲ့အတွက်ထိုင်းအစိုးရကအောက်တိုဘာလ3ရက်နေ့ကစပြီးတော့စစ်ဆင်ရေးတွေလုပ်ပြီးနှိမ်နှင်းလာနေချိန်မှာပဲဘန်ကောက်မြို့ကကြက်သားစေယုံတစ်ခုမှာမြန်မာနိုင်ငံသားအချင်းချင်းအုပ်စုပွဲခိုက်ရန်ဖြစ်ပွားခဲ့တဲ့အတွက်လူသူဦးတေဆုံးခဲ့ရပါတယ်။ပြည်ခရက်နေရက်ကအလုပ်သမား40နီးပါးအုပ်စုပွဲခိုက်ရန်ဖြစ်ပွားခဲ့တာမှာပါဝင်ပတ်သက်သူတချို့ကလည်းထိုင်းရဲတို့ကဖမ်းဆီးထိန်းသိမ်းထားပါတယ်။အပြည့်အစုံကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက် MAA မှာကသတင်းပေးပို့ထားပါတယ်။
နိုဝင်ဘာလ10ရက်နေ့ညကထိုင်းနိုင်ငံဘန်ကောက်မြို့နယ်အတွင်းမှာရှိတဲ့ကြက်သားစေယုံမှာမြန်မာနိုင်ငံသားအလုပ်သမား40ခန့်ဟာအုပ်စုလိုက်နှစ်ဖက်ရန်ပွဲဖြစ်ပွားခဲ့တာပါတစ်ဖက်နဲ့တစ်ဖက်ဓားတွေတန်ထုပ်တွေနဲ့ရိုက်နဲ့ထိုးခုတ်ကြတဲ့အတွက်အသက်38နှစ်အရွယ်မြန်မာအလုပ်သမား9ရာစာတိဆုံးခဲ့ရပြီး5ဦးဒဏ်ရာရရှိခဲ့ပါတယ်အလုပ်သမားတွေခိုက်ရန်ဖြစ်ပွားမှုနဲ့ပတ်သက်လို့မြန်မာတန်ယုံကိုစားပြုပြီးမြန်မာအလုပ်သမားတွေကိုဥပဒေကြောင်းအရကူညီပေးနေတဲ့ဘန်ကောက်မြို့ကရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။အချက်အကျမြစ်တရတော့အဲ့ဒီမှာလူ40လောက်ရှိတဲ့အဲ့ဒီလူယုံမှာပမာအချက်သားဆိုင်ယုံလို့ပြောတယ်။ပမာအချင်းချင်းညာဖြစ်ကြပြီးတော့ဒါနဲ့ထူတာဆေးရဆူတွေကလေးတယောက်တွေသွားလို့ကြတယ်။များတော့၄-၅ရောက်ရတာပဲတန်ရ၄-၅ရောက်ရတယ
်။ဟုတ်ကဲ့
။ဒါပေမဲ့ရဲကနေပြီးတော့သူတို့မှလည်းအဲ့ဒီတန်ရရှိတဲ့လူ၄-၅ရောက်ခန့်ထားလို့ပြောတယ
်။ဟုတ်ကဲ့။
တန်ရရှိကအဲ့ဒါကိုဟိုပါပေါ့ဘယ်လိုခေါ်မလဲ။ဆက်ဆက်လဲလိုအပ်တာတွေကိုဆောင်ရွက်ပေးဖို့ဆိုပြီးတော့သူကကြည့်တန်တန်တမရတော့ဟွာပေါ့နိုင်ရရှိတော့တမကျေကုနာတိပြီဒီကဒါနဲ့ပတ်တယ်လို့အကောင်းဆုံးဖြစ်အောင်တကယ်ဖြစ်ရမှာဘယ်လိုဆိုအတိအအောင်ဆုံးနေပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ
်လက်ရှိမှာတော့ရန်ပွဲမှာပါခဲ့တဲ့မြန်မာလူသမား9ဦးကိုထိုင်းရနာပိုင်းကဖမ်းဆီးထားပြီးစစ်ဆေးနေပါတယ်မကြာခဏဆိုသလိုမြန်မာနိုင်ငံသားတွေဟာအခုလိုမျိုးအုပ်စုလိုက်ရန်ပွဲတွေဖြစ်ပွားခဲ့ကြောင်းပြီးခဲ့တဲ့လတုန်းကလည်းဘန်ကောက်မြို့နယ်အတွင်းကကုန်တိုက်တစ်ခုအတွင်းမှာအုပ်စုလိုက်ရန်ပွဲဖြစ်ပွားခဲ့တာကြောင့်ထိုင်းရဲတွေကလိုက်လံဖမ်းဆီးခဲ့ရတယ်လို့ဆိုပါတယ်။ချင်းမန်မျိုးမှာတော့ပြီးခဲ့တဲ့တပတ်ခန့်ကမြန်မာနိုင်ငံသားရှမ်းတိုင်းရင်းသားလူငယ်24ဦးဖမ်းဆီးခဲ့ရမှာ18ဦးကအုပ်စုလိုက်ရန်ပွဲတွေနဲ့ပါဝင်ပတ်သက်နေတယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကထုတ်ပြန်ပြောဆိုပါတယ်။ထိုင်းရနာပိုင်းကတော့နိုင်ငံသားသားလူသမားတွေဟာရာဇဝတ်မှုတွေ၊မျိုးရစေဝါမှုတွေကိုကျူးလွန်တာတွေများလာတဲ့အတွက်အော်တိုဘာလကစပြီးစစ်စင်ရေးတွေလုပ်ပြီးဖမ်းဆီးမှုတွေဇက်တိုက်လုပ်လာပါတယ်။ထိုင်းနိုင်ငံထဲမှာတော့မြန်မာရွှေပြောင်းအလုပ်သမား3သန်းထက်မနည်းရှိနေပြီးတရားဝင်အထောက်အထားရှိသူတွေကတော့တသန်းတသိန်းကျော်သာရှိပါတယ်ရှင
်ဗျူအင်းမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA American အတန်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ24 25 30နှစ်ကိုတို့ကနေဆက်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။ကျမတို့အခုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ12ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးတက်တန်ရောင်သတင်းလွှာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုကြားဖို့ရှိပါတယ်။တခါသူယုံကြည်ရအစီအစဉ်မှာတင်ဆက်သွားမှာကတော့
ကိုယ့်ရဲ့အရှုံးတွေအားနည်းချက်တွေကိုအောင်မြင်နေတဲ့သူများတွေနဲ့ရှင်ပြီးအားမငယ်မိဖို့အရေးကြီးပါတယ်။ကျွန်မအသက်30ရောက်မှရေကူးတင်တဲ့စားသက်ဖြစ်ပါတယ်။အသက်ကြီးမှစပြီးရေကူးတင်တဲ့လူတွေရဲ့ထုံးစံအတိုင်းကျွန်မရေအရန်ကြောက်ပါတယ်
။ Food Pride ပညာသင်ဆုနဲ့ပြည်သူ့ကျန်းမာရေးဆိုင်ရာမဟာဘွဲ့တင်နန်းတင်နေတဲ့ဒေါက်တာဆုရင်ဝင်းကသူ့ရဲ့ယုံကြည်ချက်တွေကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်သွားမှာပါ။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဂျပန်နိုင်ငံမှာအော်တိုဘာလ၈ရက်ကနေ၉ရက်နေ့အထိကျင်းပခဲ့တဲ့မဲခေါင်ဂျပန်ထိပ်သီးစည်းဝေးပွဲအတွင်းမဲခေါင်ဒေသဘက်ဆုံဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေကိုဆွေးနွေးပြီးသဘောတူညီချက်တွေလည်းရရှိခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းတီထိပ်သီးအစည်းအဝေးပွဲကိုတက်ရောက်ပြီးတော့ဒေသရင်းဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့မြန်မာနိုင်ငံရဲ့ပါဝင်မှုအခမ်းအနားတွေကိုဆွေးနွေးခဲ့ပါတယ်။အဖွဲ့ဝင်၅နိုင်ငံထဲနဲ့မြန်မာနိုင်ငံဘလို့စည်းပွားပူးပေါင်းဆောင်ရွက်နိုင်မလဲ။ဖွံ့ဖြိုးမှုနေကွေးနေတဲ့မြန်မာစီးပွားရေးဦးမော်လာအောင်ဘယ်ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်တင်တယ်လဲဆိုတာတွေကိုစီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးအခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ဂျပန်နိုင်ငံတိုကီယိုမှာကျင်းပတဲ့ဆယ်ကျင်းမြောက်မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲအတွင်းမဲခေါင်ဒေသ၅နိုင်ငံဖြစ်ကြတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုဗီယက်နမ်၊ထိုင်းနဲ့အင်ရှင်ဂျပန်နိုင်ငံတို့အကြားဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်ဖို့ပါဝင်တဲ့ Tokyo Strategy 2018 Tokyo Mahabyuha 2018 သဘောတူညီချက်ကိုထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့အောက်တိုဘာလ9ရက်နေ့မှာသဘောတူချမှတ်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်အရမဲခေါင်ရာဝန်း၅နိုင်ငံနဲ့ဂျပန်တို့ဟာမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေဖြစ်ကြောင်းသဘောတူညီချက်မှာဖော်ပြထားပြီးဒေတာရင်းအဆင့်မြင့်လမ်းမဆက်သွယ်ရေးတွေဖွံ့ဖြိုးတိုးတက်လာအောင်လှုပ်ဆောင်ရေးအတွက်ထိတွေ့ဆက်ဆံမှုတွေပိုမိုကောင်းမွန်အောင်လှုပ်ဆောင်တာလူသားအရင်းအမြစ်တိုးမြင့်ရေးနဲ့တဘာဝပတ်ဝန်းကျင်ထိသိမ်းရေးစတဲ့မူသုံးချက်အပေါ်အခြေခံပြီးအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်။မဲခေါင်ဒေတာဟာအနာဂတ်မှာဖွံ့ဖြိုးတိုးတက်မယ့်အလားအလာတွေများစွာရှိနေတာကြောင့်မဲခေါင်ဒေတာနိုင်ငံနေနဲ့ဂျပန်နိုင်ငံတို့အနေနဲ့အတူတကွကျော်ဝချမ်းသာရေးကိုသဘောတူကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။ထိပ်သီးဆွေးပွဲအပြီးမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအနာဂတ်မှာမြန်မာနိုင်ငံအနေနဲ့လဲမဲခေါင်ဒေသဆိုင်ရာကိစ္စရပ်တွေမှာတက်ကြွစွာပါဝင်သွားမယ်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ဂျပန်2019ခုနှစ်မှာမီကောင်နဲ့ဂျပန်ပုံမူပြီးတော့ပူးပေါင်းဆောင်ရွက်တဲ့လှုပ်ရှားမှုအတွက်အထက်မှာလဲကျမတို့မြန်မာနိုင်ငံအနေနဲ့တက်တက်ကြွကြွပါဝင်လာဖို့ကျမတို့စီစဉ်ထားပြီးဖြစ်ပါတယ်။အထူးသဖြင့်လူမှုရေးရင်ကျေးမှုဘက်ကနေပြီးတော့ကျမတို့ပုံမူပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်လာအောင်လို့အားပေးချင်ပါတယ်
။တကယ်လို့မဲခေါင်ဒေသသာနိုင်ငံတစ်ခုရဲ့အဖြစ်တရှိမယ်ဆိုရင်ကမ္ဘာမှာနံပါတ်6လူဦးရေအများဆုံးနိုင်ငံဖြစ်ပြီးမဲခေါင်ဒေသ၅နိုင်ငံက GDP တွေကိုပေါင်းလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာ800ဘီလီယံရှိမှာဖြစ်ပါတယ်။မဲခေါင်နိုင်ငံတွေရဲ့ပြည်ပပို့ကုန်အလုံးကိုပေါင်းကြည့်လိုက်မယ်ဆိုရင်လည်းဒေါ်လာ466ဘီလီယံရှိနိုင်မယ်လို့ခန့်မှန်းထားကြတာကြောင့်ကဘာမှာကိုကုမြောက်အင်အားအကြီးဆုံးစီးပွားအုပ်စုဖြစ်မယ်လို့ဆိုပါတယ်။ဒါကြောင့်မဲခေါင်ဒေသဟာစီးပွားဖွံ့ဖြိုးမှုအလားအလာကောင်းတဲ့အရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။မဲခေါင်နိုင်ငံအချင်းချင်းကုန်သွယ်ရေးဟာလည်း800ခန့်နှုန်းလောက်ပဲရှိနေသေးတာကြောင့်ကျန်တဲ့92ရာခိုင်နှုန်းကိုတခြားမဲခေါင်ဒေသပြင်ပနိုင်ငံတွေကိုတင်ပို့နေကြတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလက်ရှိအင်အားအကြီးဆုံးစီးပွားအုပ်စုတစ်ခုဖြစ်တဲ့ EU အဖွဲ့ဝင်နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်90ရာခိုင်နှုန်းဟာ EU အဖွဲ့ဝင်နိုင်ငံအချင်းချင်းတွေကိုတင်ပို့ကြတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မျှော်လင့်သလိုမဲခေါင်ဒေသမှာမြန်မာနိုင်ငံဘလောက်အထိအတွင်းကြကြပူးပေါင်းပါဝင်နိုင်မလဲအထူးသဖြင့်မဲခေါင်ဒေသကတခြားအဖွဲ့ဝင်နိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ခြင်းအပြင်မြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရနိုင်သလဲ Mekong nga naingan go aku nyi pejin ne in aji naingan de ye tabora ri ga blu shi de le so da go me ji de ka la shi american pi rong su ma a che sai ni tha ni de siwa yi pinya shin u kan thon ga aku lo tong tat ba de
siwa yi ga de tha ma so yin chano ro ga mama pi ga ao cha song no phit ne ga ne di mekong de tha ma ra ti ya lo di data phom yo yi twet ga aku ga anong naingan de ya ga mama ne set de ma shi do tayou ne japan me adika ba in aji naingan ne ne so
ကိုကြီးနိုင်ငံနိုင်ငံတို့ကျွန်တော်အမြင်နဲ့ဒီတော့အဲ့တမှာဂျပန်ကအခုလိုတခါတက်တက်ကြွကြွဟိုတဲ့အာပိကူကြီးမယ်ဆိုတာသိရတော့ခုနိုင်ငံတက်တော့ပို့ပြီးတော့ကောင်းပါလားကောင်းလို့ကျွန်တော်မြင်ပါလားအင်းဒီချင်းနိုင်ငံအနေနဲ့လုပ်တဲ့စီးပွားရေးဟာပို့ပြီးတော့ဟိုပေါ့နှုတ်နှစ်ဖက်ပို့အကျိုးရှိစေတယ်ပေါ့နော်ဒီဆိုတော့မြေခေါင်နိုင်ငံအချင်းချင်းကြားထဲမှာရောမြန်မာနိုင်ငံကဒီ
စီးပွားရေးကိုပို့ပြီးတော့အရှင်မြင်ပြီးတော့ပေါ့နော်ဟိုတနည်းနည်းနဲ့အရှင်မြင်လုပ်မယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံကဖွံ့ဖြိုးမှုကတော်တော်လေးနောက်ကျကြံနေတာရောဒီဟာရှာတဲ့မှာဆင်းရဲတဲ့နိုင်ငံတွေလို့ယူဆထားတဲ့နိုင်ငံတွေထဲမှာတော့မြန်မာဘိတ်ကျကြံနေခဲ့တယ်ဆိုတော့ပို့ပြီးတော့များကျွန်တော်တို့ဟိုမြန်မြန်လေးအချိန်တွန်းပြီးသွားနိုင်မလားကျွန်တော်မြင်တာကတော့အင်းနည်း 你说的对，这样我们会比较严重嘛的。都说嘞，我讲到如的，你看对了那个描述啊，那白毛的六二年五月二号的，我讲，我们说六六六嘛，所以门包也门里也也了包的，宿舍是也六的，说那苦包米包，他这个嘞，民间里面讲到有没，他这个嘞，有嘞五月二号。但奶奶的路，一般奶奶路，过年一路的，奶奶呢，过年就来了，啊，就那么妈屋路天买，然后就那第二道路，等你等你嘛回来的，一般很少买的，看早早晚的都拉的，要一年一年的，比如都这样六边买少。哎，这个嘞，就那个大西嘛路天嘛，我的 money 呢，没把握我嘞，我收着说的，西瓜也买大路啊，啊，老百路啊，是是六千岁，是是。我也没得奶奶，就那路啊，得那我们娘的，还有，一年前那年呢，地来路些，就那我也嘛，就把我了，我当天嘛嘞，就把那地阿家那个的嘛，都啊，就这时候那个接待的，过年呢，那有给买过年那个的东西嘛，收了钱嘛，啊，就给了就那你嘛嘞，到那两多不？
你嘛那个我。ဘလူကန္နာတွေမှာများဦးစားပေးပြီးတော့လုတ်တင်တယ်လို့ဥက္ကံထွန်သတိထားမိတယ်လေဥပမာကျွန်တော်တို့ဆန်တင်ပို့တယ်ပဲဆိုကြပါစို့ဆန်တင်ပို့တယ်ဆိုရင်လည်းမြန်မာနိုင်ငံဟိုအဓိကထွက်ကွန်ဆန်ဆုပ်ပြီးပြောကြတယ်သို့တော်လည်းထိုင်းတို့ဗီယက်နမ်တို့နဲ့ကျွန်တော်တို့ရှင်လိုက်ရင်ကျွန်တော်တို့ဆန် quality ကမကောင်းဘူးမတိုးနိုင်ဘူးဆိုပြီးတော့ဆန်ကုန်တယ်တွေကပြောတယ်ဒီသေးမမီဘူးပေါ့နော်အဲ့ဒါဆိုရင်တခြားဘာလုပ်မလဲကျွန်တော်တို့ရေလုံငန်းအောင်ငန်းလုံငန်းအေးရေလုံငန်းငန်းလုံငန်းလုပ်မလားဆိုတော့
တခြား
တော့တဘာဝတောင်းဝက်ထွက်တယ်ဟိုတွင်းထွက်ရတနာတွေထွက်တယ်ဟိုတွင်းထွက်တင်ဇာတာတွေထွက်တယ်အဲတွင်းထွက်တင်ဇာဘယ်ဟာအများကျွန်တော်တို့ဥစားပေးလုပ်တင်တယ်လို့ဥက္ကံထွန်သတိထားမိတယ်လေကျွန်
တော်လောလောဆယ်အနိကဆုံးဆိုတင်ပါလေဒေသချင်းဆိုရင်နိကမုနီယာဆိုရေလုံငန်းငါးနဲ့ရေလုံငန်းဥစားပေးတယ်လေဒုတိယကတော့တွင်းထွက်ပစ္စည်းပါလေကျွန်တော်တို့မှာစောက်တံပရမားတွေလေအဲ့ဒါတွေကဂျူထွက်နေတယ်လို့လည်းကျွန်တော်တို့သတင်းတွေကြားရတယ်လေအဲ့ဒါကိုဂျူဖိမှုမရှိအောင်ကျကျမလုပ်ပြီးတော့အဲ့ဒါဆိုရင်ပတ်စံလည်းတော်တော်လေးစီးပွားရေးနဲ့အထောက်အကူဖြစ်နေတယ်အဲ့ဒါရေတက်ပစ္စည်းတင်းနှစ်ကတွင်းတက်ပစ္စည်းတွေအဲ့ဒါကျွန်တော်ကအဲ့ဒီနှစ်ခုကို priority ပေးတယ်လို့ကျွန်တော်ထင်ပါတယ်
ဂျပန်ကဥဆောင်ကျင်းပတဲ့မဲခေါင်ထိပ်သီးဆွေးနွေးပွဲရှိနေသလိုတစ်ဖက်မှာလည်းတရုတ်နိုင်ငံကမဲခေါင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုပြီးမဲခေါင်နိုင်ငံအနေနဲ့လက်တွဲဆောင်ရွက်နိုင်မဲ့စီမံကိန်းတရက်ကိုမကြသေးခင်ကအဆိုပြုထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဘရရှ်ရခင်တစ်ဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစစ်စစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးမှာဘယ်လောက်ထိချေချောမွေးရှိမလဲ ဒေတာအတွင်းနှစ်ဖက်လူမှုတိုင်းဝိုင်းကြားတဟဆတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်တယ်လဲ။လာမယ့်အင်္ဂါနေ့ည၁:၄၀စီစမှာ၃၀၀နီတော့ရှိပါတယ်။ပါဝင်ဆွေးနွေးမိမျှလို့ရတော့ရှိနေနေနဲ့ email လိပ်စာကတော့bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမျှကြမယ်တော့ရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရခြင်းခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်မှာမြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှာ Facebook
လူမှုကွန်ရက်တုံးပြီးတော့လေအမုန်းစကားဖြန့်တာတို့ကြမ်းကြမ်းတန်းတန်းစကားဖြစ်ပြောနေတာတို့နောက်တစ်ဖက်သားကိုထိခိုက်စေနိုင်တဲ့ဖော်ပြမှုတွေကိုလေတိုက်ဖြတ်ဖို့ Facebook
ကဒီနေ့နဲ့ရှင်းနေမှာငွေတွေအများကြီးပို့သုံးမယ်ဆိုပဲသတင်းမှာဖြတ်မှုကို Facebook ကဘလောက်လေးလေးနဲ့နဲ့ကင်တွေဖြစ်ရှင်းနေဆိုတာအမေရိကန်မှာနိုမာလာ6ရက်နေ့ကကျင်းပခဲ့တဲ့သက်တမ်းဝက်ရွေးကောက်ပွဲကတကယ်စမ်းသပ်မှုတစ်ခုဖြစ်တယ်လို့
American တက်တဲ့ဝက်ရွေးကောက်ပွဲနဲ့ဆိုင်တဲ့ကိစ္စတွေမှာဒီသတင်းအတုအယောင်နဲ့အခြေအနေမတိမငြိမ်ဖြစ်အောင်ဖော်ပြနေတဲ့ Facebook ဆိုင်ညနာထောင်းတဲ့ချီကိုFacebook ကဖယ်ရှားခဲ့တယ်ဆိုတာကိုသူကအလေးထားပြောပြီးတော့မှသူတို့ကုမ္ပဏီအနေနဲ့ဒီပြဿနာကိုအလေးအမြတ်ထားပါတယ်လို့ဇာကာဘတ်ကဆိုရယ်ကိုသားညွန်ဦးရဲ့ဒါပေမဲ့လည်းရွေချက်ရှိရှိနဲ့ကိုတမင်ဖြတ်နေတာတွေအားလုံးကိုတော့
Facebook အနေနဲ့တားနိုင်ဖို့ခက်တယ်ဆိုတာကိုလည်းFacebook ကုမ္ပဏီအကြီးအကဲကသိမှတ်ပြုတယ်ဗျ။2016
American ရွေးကောက်ပွဲတုန်းကဒီလူမှုကွန်ရက်တွေသုံးပြီးတော့မှရုရှားကဝင်နှောက်ရှက်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ရှိထားတော့ အခုတက်တန်းဝက်ရွေးကောက်ပွဲမှာဒီကိစ္စကိုလူမှုကွန်ရက်ကော်မတီကြီးတွေအမေရိကန်အစိုးရအဖွဲ့အစည်းကအသေးအချာကိုစောင့်ကြည့်နေတာပဲရှင်။ဒါပေမဲ့ဒီဝင်ရောက်ဆွဲဖက်နှောက်ရှက်ဖို့စူးစမ်းမှုတွေကိုလုံးဝတားဆီးနိုင်သလားဆိုတာကတော့ချက်ချင်းသိနိုင်ဖို့ခက်တယ်လို့စိုက်ဘာလုံခြုံရေးကျွမ်းကျင်တဲ့သူစတီဗင်ဝက်ဘာကသုံးသပ်ပြပါတယ်။သူကတော့ကယ်လီဖိုးနီးယားဘာကလေးတက္ကသိုလ်ကလောင်တမ်စိ
We know that the U.S. government, the intelligence community, FBI, and others have been working really closely with the social media platforms to try to
disinformate.
Facebook လူမှုကွန်ရက်ကုမ္ပဏီတွေနဲ့ပေါင်းပြီးအနိကစောင့်ကြည့်ကြတာကျွန်တော်တို့သိရပါတယ်။ဒါပေမဲ့စောင့်ကြည့်မှုတွေကလည်းလွတ်နေပြီးမသိနိုင်တာတွေအများကြီးတက်ပါတယ်။ဒါမျိုးတွေကိုလမ်းလမ်းချီကြားမှသိရနိုင်ပါတယ်။အမှန်တမ်းပြောရင်ရွေးကောက်ပွဲမှာဝင်နှောက်ယှက်မှုစီးမစီးအခုချက်ချင်းကျွန်တော်တို့မသိနိုင်ပါဘူး။နောက်တော်တော်ကြာတဲ့အထိလည်းစီးခြင်းမှသိရမှာပါ။
ဖေ့စ်ဘွတ်လူမှုကွန်ရက်ကအခုလိုသတင်းမှားတွေသတင်းလူတွေဖြန့်နေပြဿနာတွေမဟုတ်ဘူး။တဘောထားအမြင်တွေမှားအောင်နောက်ပဋိပက္ခတွေဖြစ်အောင်လို့အမုန်းစကားတွေနဲ့လှုံ့ဆော်နေတာတွေကိုလည်းကင်တွယ်ဖို့ကြိုးစားနေတယ်ဆိုတာကိုမြန်မာနိုင်ငံကလူခွင့်ရေးအခြေအနေပေါ်ဘယ်လိုမျိုးတည့်ရောက်မှုတွေရှိတယ်လဲဆိုတဲ့အစီအစဉ်ကထုတ်တာပါ။အဲ့ဒီထဲမှာတော့2019ခုနှစ်တုန်းကရခိုင်ပြည်နယ်ထဲ
နေမှာဖြစ်ခဲ့တဲ့ပြဿနာမှာဒီ Facebook ပေါ်ကအမုန်းစကားတွေကြောင့်မလို့ပို့ပြီးတော့ဆိုးစေခဲ့သလားဆိုတာအမေရိကန်လွှတ်တော်အထူးတက်ပြီးတော့ Mark Zuckerberg အစ်စ်ခံခဲ့ရပြီးတဲ့နောက်မှာဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့အတွက် Facebook ကလှုပ်လာတာပါဒါပေမဲ့ Facebook တုံးတဲ့သူတန်း20ထက်မနည်းရှိနေတဲ့မြန်မာနိုင်ငံမှာ Facebook ကရုံးကမ်းမထားဘဲနဲ့ထိထိရောက်ရောက်ကင်တွယ်နိုင်ပါမလားဆိုတာကိုလည်းဤပညာကျွမ်းကျင်သူတချို့ကတော့မေးခွန်းထုတ်နေကြတယ်
မြန်မာနိုင်ငံမှာ Facebook ရုံးကမ်းထားလို့ရှိရင်ဝန်ထမ်းတွေအတွက်လုံခြုံရေးအန္တရာယ်ရှိနိုင်တာမို့ရုံးကမ်းထားဖို့အစီအစဉ်မရှိဘူးလို့ Facebook က TechCrunch နည်းပညာ online သတင်းဌာနကိုတီးပြတယ်လို့ TechCrunch ရဲ့သတင်းထဲမှာရေးသားထားပါတယ်
။မြန်မာနိုင်ငံထဲမှာရုံးကမ်းမထားပေမဲ့မြန်မာနိုင်ငံအတွက်စောင့်ကြည့်ဖြည့်ရှင်းမှုတွေလုပ်ဖို့အခု2018ခုနှစ်မကုန်ခင်မှာဝန်ထမ်းတရာထက်မနည်းခတ်မယ်လို့ Facebook ရဲ့ blog post မှာပြောထားတယ်ကိုသားညုံရဲ့ကျွန်တော်သိထားသလောက်တော့ဒီ Ireland က Facebook ရုံးမှာအလုပ်လုပ်ဖို့အတွက်မြန်မာနိုင်ငံက IT ကျွမ်းကျင်သူတွေကိုအလုပ်ခတ်နေတယ်ရှင့်
မြန်မာနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာကိုအဝေးကနေလှမ်းပြီးတော့ဘလို့ထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်မလဲဆိုတာကိုလည်းမိကုန်းထုတ်မှုတွေကရှိရပြ။လ
လူမှုကွန်ရက်တွေပေါ်မှာသတင်းမှာဖြတ်မှုအမုန်းစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကွန်ရက်တွေကတော့အဲ့ဒီသူတွေကိုခုလိုကြံပေးပါတယ်ဒီလူတွေနေလဲတော့ဒီကအဖြစ်သူတွေတနာပရိုတိတ်ချလုပ်တဲ့တော့သူတွေတနာဆိုသူတို့ကဒီအွန်လိုင်းပေါ်မှာစောစောဒီအမုန်းစကားတွေတွေ့တယ်သတင်းမှာတွေ့တယ်တွေ့ရတဲ့သူတို့ကသူတို့ပလက်ဖောင်းနဲ့ဖယ်ရှားလိုက်တယ်ပေါ့ဒါဖိတ်ကလည်းရိုးရိုးဆိ
ည်းပဲညီငယ်နဲ့စပြန့်လာတာလည်းဒါလည်းတို့လေ့လာဖို့လိုတယ်ပြီးနောက်တစ်ချက်ကဘာလို့စကားဆိုင်ဆိုလို့လူမျိုးတစ်မျိုးမျိုးကိုဘာသာတစ်မျိုးမျိုးကို training coordinator နေမယ်လို့ရှိတယ်ဒါကြဲကျွန်တော်တို့ဟို local တွေပဲနားလေပေါ့ local contest ဆိုကျွန်တော်တို့ကတော့ပြောလိုက်တာနဲ့ကတန်းပြေဒါဘူးကြီးညွန်တာဆိုတဲ့ဟာလို့ Facebook ကလူတွေကဒါမျိုးသိနေရဲ့ဟိုကျွမ်းကျင်သူတွေဖြစ်နေရမှာပေါ့ဆိုတော့ဒီလိုခြေနေရဲ့လို့ဒါနောက်တစ်ချက်ကတော့အဲဆော့ဆော့ကျွန်တော်ပြောခဲ့တဲ့ဒီသူပြေသနာပဲပေါ့အဓိကအဖြစ်ဘယ်လိုမျိုးတရင်စကားတွေကိုသုံးပြီးတော့တရင်မှာဖြတ်နေလူတွေကဖြတ်နေကြတယ်လေအဲဒီအမုန်းစကားဖြတ်နေလူတွေဖြတ်နေကြတယ်ပေါ့ဒီလိုအဲ့ signal ပေါ့ဗျာဒီအချက်ပြမှုပေါ့တို့ရဲ့အချက်ပြမှုအဲ့ဒီခါလေးကိုဒေတာသူပြေသနာလုပ်ပြီးဒေတာလေ့လာခြင်းအားဖြင့်မှလာတို့သိနိုင်မှာပေါ့တို့ကတို့ကို report လုပ်လိုက်တာဟုတ်ဖြတ်တယ်တို့ platform ပေါ်မှာတော့တို့ post ပတ်နေခုဖဲလို့ပေါ့ဒီလိုမျိုးပြောနေကြအဖြစ်မဟုတ်အဓိကအချက်ဒီဟာတွေရဲ့အတိအကျကျထုတ်ထွက်နေတဲ့နေရာတွေပဲနေနိုင်တယ်။အဲဒီဟာတွေကိုသိဖို့ဆိုရယ်အဲဒီဟာတွေကိုသိချနားလည်ဖို့လိုတယ
်။မြန်မာနိုင်ငံတွေကလူမှုကွန်ရက်တွေပေါ်မှာဒီအမုန်းစကားသတင်းမှားဖြန့်မှုတွေကိုစောင့်ကြည့်တိလာနေသူတယောက်ဖြစ်တဲ့ကိုမြတ်သူပါ။လူမှုကွန်ရက်တွေကိုအသုံးချပြီးတော့ပြဿနာဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတာတွေအချက်အလက်အမှားဖြန့်နေတာတွေကိုကြိုတင်တားဆီးနိုင်ဖို့အဖြစ်မရှိသေးဘူးလို့ Facebook CEO Mark Zuckerberg ကိုရင်ပြောထားတော့မြန်မာနိုင်ငံကပြဿနာကြီးကိုရှင်းနိုင်ဖို့အတွက်အခက်အခဲတွေတော့တော်တော်များမယ်ထင်တယ်ကိုသားညုံကြီး
Facebook ကတော့မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေဖြစ်စေအောင်ပါဝင်ခဲ့တယ်ဆိုတဲ့ page တွေကိုပိတ်ပစ်ခဲ့တယ်။အဲ့ဒီထက်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာ၊မြောက်ပြည်ရုတ်တံစာမျက်နှာတွေလိုမျိုးဒီစစ်တပ်နဲ့ဆိုင်တဲ့ Facebook စာမျက်နှာတွေပါပါတယ်။အဲ့လိုပိတ်လို့ပြဿနာကပြီးသွားတာမဟုတ်ဘူးဆိုတာကိုလည်းထောက်ပြနေသူတွေရှိတယ်မဆွေမြမွေ
။ဘလို့ပဲဖြစ်ဖြစ်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ကကင်တွယ်မှုလှုပ်လာတယ်ဆိုတာကတော့ကောင်းပါတယ်။ဒါပေမဲ့ဘလောက်တိုးတက်မှုတွေရှိလာမလဲ။တိုးတက်မှုတွေရှိမလာခဲ့ရင်ရောဘယ်လိုဆက်လုပ်မလဲဆိုတာကလည်းနောက်ထပ်မေးခွန်းထုတ်เสียဖြစ်မယ်ထင်ပါတယ်ရှင
်မဆုံမြတ်မစီစဉ်တင်ဆက်ထားတဲ့ဘလော့ဂါတွေပြောသည်မှအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့တက်တန်ရောင်သတင်းလောကနာပါအနုပညာလောကကသတင်းတူတွေကိုမအေးသနာချောကတင်ပြထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်တင်လာမှာတော့ပြီးခဲ့တဲ့ကြာသာတွေကလည်းကျင်းပသွားခဲ့တဲ့ Victoria Secret Fashion Show မှာဘလောက်တောင်ဈေးကြီးတဲ့အတွင်းငယ်တွေဝေပြခဲ့ပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူထွားတွေကိုပြောပြပေးသွားပါမယ်ရှင်ဒီနိုဝင်ဘာမှာကံကောင်းတဲ့သူတစ်ယောက်ကတော့ Victoria Secret Supermodel မလေးElsa Hoxley ဖြစ်ပါတယ်။သူကစောစောစီးစီးပဲ Christmas Lesson ဒီနေ့အတွက်ရသွားခဲ့တာပါ။သူကဒီနေ့ Victoria Secret Fashion Show မှာဒေါ်လာ100,000တဲ့ Fantasy Bra ဝတ်ပြီးတော့ရှောက်ကြရတာဖြစ်ပါတယ
်။ I feel incredible. It's a huge honor. It's a dream come true. It's something of a
ကျမအရင်ကကံကောင်းတယ်လို့ထင်မိပါတယ်။တကယ်ကိုဂုဏ်ယူစရာဖြစ်ရပါ။ကျမအိမ်မှာအကောင့်ထဲပေါ်လာတာလည်းဖြစ်ပါတယ်။ကျမဒီလိုမျိုးဟိုးအရင်ကလေးကလှုပ်ချင်နေတာပါ။ဒီနေ့တော့ fantasy brand နဲ့ fashion ရှောက်ရနိုင်မှုစိတ်ကူးတွေရင့်နေတာအခုတော့လက်တွေ့ဖြစ်လာပါပြီ။ဟို New York မြို့မှာ model Elsa Hox ကပြောလာတာပါ။ဒီ brand နဲ့စင်တူကိုမအလောက်ဝစ်စင်းတဲ့ကြိုးတွေကလည်းတကယ်ကိုလက်လက်ဖြံအောင်ဖန်တီးထားတာဖြစ်ပါတယ်။ Swarovski လက်ရာစိန်နဲ့အုပ်တဖျားစုစုပေါင်းအလုံး2100ကျော်ငွေနဲ့ခတ်ထားလို့ bra တစ်ခုလုံးလက်လက်ဖြံနေတာပါ။နိုင်ပေါင်း930ကျားပြီးတော့ရတနာတွေကကရက်ပေါင်း87ကရက်ကျော်သုံးထားပါတယ်။
It's really scary. That's why I'm going to have some bodyguards with me, I think.
ရှင်းသားလိုက်ချင်တကယ်လန့်စရာကြီးပါ။လုံလုံရေးအတွက် bodyguard ငှားထားမှဖြစ်မယ်ထင်တယ်လို့ Elsa Hox ကနောက်သွားပါတယ်။ Victoria Secret Fashion Show ကိုမြို့ရမြို့မှာနိုဝင်ဘာလ10ရက်နေ့ကကျင်းပသွားပါတယ်။ဒီ show ကို ABC ရုပ်မြင်သံကြားကနေပြီးဒီဇင်ဘာလထဲမှာကြားသားဖို့ရှိပါတယ်။Elsa Hox ကဒီဒေါ်လာတသန်းနဲ့ brand နဲ့ fashion ရှောင်းလမ်းပေါ်မှာရှောက်ပြရတာမလို့ယုံကြည်ချက်အပြည့်နဲ့ဖြစ်နေပါတယ်။ဒီ brand ကိုဝတ်ထားရတာတကယ်ကိုစိတ်ဆွမ်းအင်နဲ့ယုံကြည်ချက်တွေမြင့်တင်ပေးထားတယ်ဆိုတော့ဒါကိုပေါ်လွင်အောင်လို့ကျွန်မရှောက်ပြပါတယ်။ဒီ brand ကအရန်ကိုစက်တိုင်းကြတယ်အရန်ဝုန်းဝုန်းကြွားကြွားရှိတယ်။အရန်လည်းမိုက်တယ်ဆိုတော့ကျွန်မလည်းအဲ့ဒီအတိုင်းခံစားပြီးတော့ fashion ရှောင်းလမ်းပေါ်တက်ပါတယ်ဆို
Victoria Secret Fashion Show တွေဒီကပွဲမတိုင်ခင်ရင်းခုန်စိတ်လှုပ်ရှားမှုတွေအပြည့်နဲ့ပြောသွားခဲ့ပါတယ်ရှင်။တချင်ကအရန်နာမည်ကျော်ကြားခဲ့တဲ့ဗြိတိရှားအမျိုးသမီးတချင်အစိုးဖွဲ့ဟာအခုအဖွဲ့ပြန်ပေါင်းပြီးတော့တချင်ပြန်ဆိုမယ်လို့ဗြိတိရှားရုပ်တံအစီအစဉ်တစ်ခုမှပြောသွားခဲ့ပါတယ်။တေချာတာကတော့ကျမတို့ပြန်ပေါင်းကြမယ်ဆိုတာပါလို့ Hey Spice Girls အဖွဲ့တွေက Scary Spice လို့ခေါ်တဲ့ Melby ကပြောသွားတာပါ။သူတို့အဖွဲ့ကအမျိုးသမီး9ယောက်နဲ့ဖွဲ့စည်းထားခဲ့တာဖြစ်ပြီးတော့နောက်ထပ်4ယောက်ထဲမှာတော့ Victoria Beckham သူကနာမည်ကျော်ဘောလုံးသမား David Beckham ရဲ့ဇနီးဖြစ်ပါတယ်။သူတို့နှစ်ယောက်ကလည်း David Beckham နာမည်ကြီးနေချိန် Spice Girls အဖွဲ့လဲကြော်ကြားနေချိန်မှာတွေ့ကြတာပါ။ Victoria Beckham ကိုတော့အရင်ကတည်းကချမ်းချမ်းသာသာမွေးလာပြီးတော့အဆင့်တန်းနေနေထိုင်တက်လို့ Posh Spice လို့ခေါ်ကြပါတယ်။ပြီးရင်ကိုလဲကြန့်ခိုင်တဲ့ Melanie Chisholm ကိုတော့ Sporty Spice ၊ချစ်ကြကောင်းတဲ့ Emma Button ကို Baby Spice နဲ့ Jerry Halliwell ကို Ginger Spice လို့ခေါ်ကြပါတယ်။သူကတော့ဒီပြင်အနီရောင်ရှိလို့ဖြစ်ပါတယ်။သူတို့အဖွဲ့လေးက1994ခုနှစ်လွန်ခဲ့တဲ့24နှစ်ကဖွဲ့စည်းခဲ့တာဖြစ်ပြီးတော့သူတို့ရဲ့အဖွဲ့တည်ရှိနေတဲ့တက်တန်းတစ်ချောင်းတေးကြပြတန်ပေါင်းများစွာရောင်းချခဲ့ရတာပါ။ Wannabe တို့ Say You Be There တို့တချင်တွေကတော့ကမ္ဘာတစ်လောမှာအောင်မြင်မှုရခဲ့တဲ့တချင်တွေပဲဖြစ်ပါတယ်။သူတို့ဖွဲ့ပြီးတော့၄နှစ်အကြာ1998ခုနှစ်မှာ Jerry Halliwell အဖွဲ့လေးကထွက်သွားခဲ့ပြီးကျန်တဲ့အဖွဲ့ဝင်၄ဦးကလည်း2000ခုနှစ်မှာသူတို့ရဲ့နောက်ဆုံးဂွေ Forever ကိုထုတ်ပြီးတဲ့နောက်ကိုလန်းကိုလျှောက်သွားခဲ့ကြပါတယ်။သူတို့အဖွဲ့2008-2008မှာတစ်ခေါက်ပြန်စုစည်းပြီးတော့ဖျော်ရည်ခီးထွက်ခဲ့ပါတယ်။2018မှာလည်းတစ်ခေါက်ပြန်စုကြမယ်လို့ပြောနေခဲ့ကြတာပါ။ဘာတွေပဲဖြစ်ဖြစ်အဆုံးမတော့ကျမတို့ကညီမတွေပါ။ကျမတို့တူတူကြော်ဖြတ်ခဲ့ကြတာတွေကလည်းအရန်ထူးခြားကောင်းမွန်တဲ့အတွေ့အကြုံတွေပေးခဲ့တာပါ။ဒီတော့ကျမတို့အခုပြန်ပေါင်းကြပြီဆိုတာပါပဲလို့ဗြိတိရှားရုပ်တံလိုင်းနဲ့မေးမြန်းခဲ့မှာ LB ကပြောသွားခဲ့ပါတယ်။ဒါပေမဲ့ဒီတစ်ခါမှာတော့ကလေးလေးယောက်လည်းမွေးထားပြီးအောင်မြင်တဲ့ fashion designer လည်းဖြစ်တဲ့ Victoria Beckham Posh Spice ကပြန်လည်စုံစည်းမှုအောင်မပါပါဘူးရှင်။ဒီတက်တော့တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah.
အခုကြားခဲ့ရတာကတော့မအေးတန်နာကျော်တင်ဆက်ထားတဲ့တတန်ရောင်သတင်းလောအစီအစဉ်ပါရှင်အခုနောက်ထပ်အစီအစဉ်ကတော့သူယုံကြည်ရအစီအစဉ်မှာခုတစ်ပတ်မှာတော့အမေရိကန်နိုင်ငံမှာ Fulbright ပညာသင်ဆုနဲ့ပြည်သူ့ကျန်းမာရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့ဒေါက်တာစုရင်ဝင်းကဘာကိုယုံကြည်တယ်လဲဆိုတာနှာစင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဝင်းလာပါရှင်ဒီနေ့သူယုံကြည်ရကဏ္ဍမှာအခက်အခဲတွေအရှုံးတွေနဲ့ကြုံလာရင်စိတ်မပြတ်ဘူးကိုမှအားနည်းချက်တွေရှိနေရင်လည်းသူများနဲ့ရှင်ပြီးစိတ်ဓာတ်မကျဘူးတခါတလေမှဒါတွေကပိုကောင်းတဲ့အခွင့်အရေးလမ်းစာတွေဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်မဘဝရဲ့အတွေ့အကြုံနဲ့ရှင်ပြီးပြောပြသွားပါမယ်အခက်အခဲတွေဆိုတာအမေဝန်တွေကထွက်လာတဲ့အချိန်အစလို့လူတိုင်းကြုံရမှာပါပဲပထမဆုံးလူလောကကိုရောက်လာတာနဲ့အသက်ရှူတတ်ဖို့ကြိုးစားရတယ်နောက်ထိုင်နိုင်ဖို့မတည့်ရနိုင်ဖို့လမ်းလျှောက်တတ်ဖို့ကြောင်စားတတ်တဲ့အချိန်မှာဝါလုံးလေးကိုဝိုင်းဝန်းရေးတတ်ဖို့ဒါတွေအကုန်လုံးကတစ်ချိန်တစ်ခါတည်းနဲ့လုံးတက်လာကြတာမဟုတ်ပါဘူးအချိန်ချင်းလဲကြပြီးမှမတည့်ရနိုင်နဲ့လမ်းလျှောက်တတ်လာတယ်ဒီလိုပဲဝါလုံးလေးဝိုင်းဝန်းရေးတတ်ဖို့ဆိုတာလဲစာမျက်နှာပေါင်းများစွာရေးပြီးမှဖြစ်လာတာပါကျွန်မငငယ်အားဆိုရင်လက်ရည်မလှလို့ခဏခဏလက်စစ်အခောက်ခံရပါတယ်။အခုချိန်ထိလည်းလက်ရည်မလှသေးပါဘူး။ဒါကကျွန်မရဲ့အားနည်းချက်ပါ။ဆရာဝန်ဖြစ်လာတဲ့အချိန်မှလည်းဒီလက်ရည်ကတော်တော်ဒုက္ခပေးခဲ့ပါတယ်။ဆရာဝန်လက်ရည်ဆိုပြီးရည်စရာလုပ်ကြပေမဲ့တကယ်တမ်းကိုယ့်လက်ရည်ကိုစေးပေးတဲ့လူတွေမဖတ်သက်တဲ့အခါမှာအယံအန္တရာယ်များပါတယ်။ဒီတော့ကိုယ့်ရဲ့အားနည်းချက်ကိုအရင်ဆုံးသိအောင်လုပ်ရတယ်။ဘယ်လိုအချိန်မျိုးမှလက်ရည်မလှဘူးဖြစ်သွားလဲ။လူနာအယံများလာရင်စိတ်မရှိဘဲနဲ့အမြန်ရေးမိတယ်။ဒါဆိုသူ့ကိုပြင်ဖို့ကြိုးစားမယ်။စင်ညွန်ရေးတဲ့အချိန်မှာတက်နိုင်တဲ့လောက်စိတ်ရှိရှိထားပြီးရှင်းရှင်းလင်းလင်းဖတ်လို့ရအောင်ရေးတယ်။ဒါတောင်မှပဲအကျဉ်းဖြစ်တဲ့လက်ရည်ဟာစိုးနေတော့မှာပဲ။အဲ့ဒါကိုလက်ခံပေးလိုက်ပါတယ်။ဒီလက်ရည်ကြောင့်ပြဿနာမဖြစ်အောင်ကာကွယ်ဖို့ပဲဥတည်ပြီးစူးစမ်းရပါတယ်။စေးပေးတဲ့လုပ်ဖို့ကင်မတ်တွေကိုမရှင်းရင်ပြန်လာမေးဖို့မှားထားတယ်။တစ်ချိန်တည်းမှာပဲကိုရေးတာကိုပြန်ဖတ်တဲ့အကျဉ်းနဲ့လုပ်ဖြစ်သွားပါတယ်။အဲ့ဒီအတွက်အလုပ်နည်းနည်းပို့ပါတယ်။ဒါမဲ့ဒါကိုလက်ခံနိုင်အောင်စူးစမ်းရပါတယ်။
Not a kua, go yet a show me, I need you, I'm in it to marry in a shambi, I'm in a mebu, ye jibare. Jama at that don't say how much ye good in and sat that chibare. At that jima sabi ye good in and rear tongs and time, jama ye yen jaubare. Go net to do that the kale thing and that did the chama. Go as ye bo, mina, mob, ye at that gong shoe woman, nelly jing yare. Kale out that gong me, name a ship ulalu mele, the how anges ya shesialum and ye mao. Go at the yama satin now, the laudo shima, well, where can you bare? ဒီနေ့တော့တုံးကြောပြန်တက်ပြီးတဲ့အချိန်မှာတော့ကျွန်မရေကူးတက်သွားတယ်။ဒါဟုတ်လဲကိုလုံးနိုင်ခဲ့တယ်လို့ဂုဏ်ယူပါတယ်။ကိုယ့်ရဲ့အရှုံးတွေကိုလက်မလျှော့ဖို့ကိုလုံးနိုင်ခဲ့တာကိုဘယ်လောက်တည်တည်လေးပဲဖြစ်ပါစေကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့။ဒီလိုမျိုးကိုကိုကိုချီးမွမ်းလိုက်ခြင်းအပြင်ကိုကိုကိုယုံကြည်မှုတွေပိုတိုးတက်လာပြီးရောစိတ်ခွန်အားတွေရလာတယ်ဆိုတာကိုတွေ့ hold the chain to Yamaba. Go look in it and look me yara. I'm a linen and a cabby when we mama badwara. They have our army met in a case at the cool, and Nika Maluchora. Damn you in a John Dulare chamber, same up your barnet. Go back at a council look tag every move. Success never final, failure never fatal, so as to use a carly to cushy barry. Aumye mu ta kuo yabi so yene, ay aumye mu a nao zoma ho bau. Tu nao ma shi sa ziyari shi ba di re. Di lo be a shong so la le lan zoma ho bau. Tu nao ma a kwen lan ni shi ni ba di re. Ba wa ma jo za ke la lao ma pshik ke la re ni hai shi ma ba. Go ye a ne cha dui chang lue ke ya la re shi de lo miu. Go ma mien nae ne kan di ya chang le lue ke ya la re shi ma ba. Ba chang me pshik. Ba wo ma a bim mit ne me a kwen yi so la nao ta kao. Yao la nae ni re so la au yong ji lai ba.
တကယ်လို့နောက်တစ်ခါအခွင့်အရေးရတဲ့အချိန်မှာကြိုးစားလို့မအောင်မြင်လဲစိတ်သက်မကြပါနဲ့ကိုကိုကိုနှစ်သိမ့်အားပေးပြီးနောက်တစ်ချိန်ထပ်ပြီးကြိုးစားလိုက်ပါအောင်မြင်သွားခဲ့ရင်လည်းပဲကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့လို့ပြောရင်းနဲ့ပဲညီကုန်းချုပ်လိုက်ပါတယ်အပတ်စဉ်ကင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေး
www.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအပတ်စဉ်ကဏ္ဍကိုကြားခဲ့ရပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းလိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြာရှည်နေတဲ့အချိန်တွင်တင်အချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါအောင
်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာဒီအချိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေတဲ့မီးကြောင်သေဆုံးသူ30ထက်မနည်းရှိနေပါပြီ။မြောက်ပိုင်းမှာရှိတဲ့ပြည်နယ်မြို့တော်ဆက်ခရမန်တိုမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲကစတင်လောင်ကျွမ်းနေတဲ့မီးကြောင်သေဆုံးသူ29ယောက်ထက်မနည်းရှိနေပြီးတော့228ယောက်ရဲ့အခြေအနေကိုလည်းအတိမပြုတ်နိုင်သေးပါဘူး။တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကြောင်2ယောက်သေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါရတယ်။ဒီမြောက်ပိုင်းနဲ့တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကြီးကိုမီးသတ်တပ်ဖွဲ့ဝင်8000ကျော်စူးစမ်းနှိမ့်သက်နေကြပါရတယ်။ဆော်ဒီသတင်းတောက်ကာရှိုဂျီအသက်ခံရစဉ်လုံးကဒီအတန်ဖန်းထားတာကိုတူရကီကပေးနာထောင်လို့ကနေဒါကကြားခဲ့ရပြီလို့ကနေဒါသမ္မတဂျက်စတင်ထရူဒိုကဒီကနေ့ပြောကြားလိုက်ပါတယ်အတန်ဖိုင်ကိုဗြိတိန်ပြင်သစ်ဂျာမနီအမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုပေးပို့ထားတယ်လို့တူရကီသမ္မတရီဆက်တာယက်အာဒိုဝန်ကစနေနေ့တုန်းကပြောကြားခဲ့ပါတယ်ဒီတူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ဒီကောင်စီဝန်ယုံမှဆော်ဒီသတင်းတောက်ကာရှိုဂျီအသက်ခံခဲ့ရတာပါကာရှိုဂျီဟာဒီအစ္စတန်ဘူလ်ဂျွန်ကိုအောက်တိုဘာ2ရက်နေ့ကတွားရောက်ပြီးတဲ့နောက်မှာအစပြောက်သွားခဲ့တာဖြစ်ပါတယ်။အာဆီယံဒေသကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာလာရောက်ပြီးတော့ရင်းနှီးမြှုပ်နှံကြဖို့အတွက်ဒေါန်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့တင်းတင်းလာနေခြင်းပါတဲ့ဒီအာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေး ABIS 2018မိန်ကွန်းမှာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံရေးကိုဒေါန်ဆန်းစုကြည်အဓိကထားပြောပါတယ်။စီးပွားရေးလုပ်ငန်းတွေလုပ်ကန်ရတာလွယ်ကူစေဖို့အတွက်နိုင်ငံထဲမှာဘာတွေပြင်ဆင်ထားတယ်လဲဆိုတာရှင်းပြသလိုမြန်မာနိုင်ငံရဲ့အားသာချက်တွေကိုလည်းအထူးအသားပေးပြီးတော့ပြောသွားခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တော့ပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cardis Finance ဖြစ်ပါတယ်။ VOA American အတန်ရမနက်ခင်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ53 kHz 9809နဲ့လိုင်းလမီတာ190ကီလိုဟတ်စ်တင်ကားခွန်ကားတို့ကနေဖန်ယူနာဆင်နေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန္လာပါ။
This program has come to you from the Voice of America, Washington.